Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2016ခုနှစ်ဖေဖော်ဝါရီလ6ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းကီလိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံထွင့်နေပါပြီရှင်။ကျမစုမမရှင်ဒီညပိုင်းစီစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါရှင်
။မင်္ဂလာညချမ်းမသောတာရှင်များရှင်ဒီကနေ့ညပိုင်းသတင်းတွေကိုကျမအနန်းလောင်နဲ့ကိုရဲကောင်တို့ကတင်ပြပေးမှာပါ။ကိုရီးယားရဲ့ပက်ထိန်တက်ဒုံးကြီးစမ်းသပ်ပြလို့မဲ့စီစဉ်ဟာထင်ထားတာထက်စောနိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါရယ်။ထိုင်ဝမ်တောင်ပိုင်းတိုင်နန်မြို့အနီးကိုဗဟိုပြုပြီးပြင်းထန်တဲ့ငလင်တစ်ခုစနေနေ့ကလုခတ်သွားတာကြောင့်လူနေတိုက်ခန်းတွေပြိုကျပြီးတော့ကလေးငယ်တူအပါဝင်အနည်းဆုံးလူ70ဦးသေဆုံးပြီးရာနယ်ချီတန်ရရသွားပါရယ်။တတွေးနဲ့စီးနမူနာတွေထဲမှာဇီကာဗိုင်းရပること့စ်ပိုးရှင်သန်နေတာကိုတွေ့လိုက်ရတယ်လို့ဘရာဇီးကျန်းမာရေးအာဏာပိုင်တွေကပြောပါရယ်။ဒီလိုသတင်းတွေကိုကြားမှာပါမဆုမွေ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းနောက်ဆုံးရသတင်းတွေဇက်တိုက်တင်ဆက်ပေးတဲ့အခါမှာတော့ကမ္ဘာလုံးဆိုင်ရာလူမှုကျန်းမာရေးရေးပေါ်အခြေအနေအဖြစ် WHO ကကြေညာထားရတဲ့ဇီကာကူးစက်ရောဂါပိုးကူးစက်ပြန့်ပွားမှုနဲ့ပတ်သက်ပြီးတာဝန်ရှိသူတွေဘက်ကဘယ်လိုတွေဆောင်ရွက်နေသလဲ။နောက်တရုတ်နှစ်သစ်ကူးပွဲတော်အကြိုပွဲတော်တွေအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာကျင်းပနေကြတဲ့သတင်းတွေကိုတင်ဆက်ပေးဖို့ရှိသလိုစနေညတိုင်းတင်ဆက်ပေးနေကြဘလော့ဂါတွေပြောသမျှအစီအစဉ်မှာဆိုရင်တော့
internet ဒီ mobile phone တွေသုံးများလာတဲ့အခါမှာလူတွေတော်တော်များများတန်းနဲ့ချိန်ပြီးတော့ internet ကိုအချိန်တိုပြန်မှရောက်လာတယ်။သူတို့ဒီ internet ကိုကြားလိုက်ချင်း Facebook ပေါ့နော် Facebook ပေါ်ရောက်လာတဲ့အခါမှာ
မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်မှာနားဆင်ရမှာပါဒုတိယပိုင်း나이ဝက်အစီအစဉ်မှာတော့စနေညဒဲလေးလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကတင်ပြပေးမှာပါရှင
်မြောက်ကိုရီးယားဟာသူ့ရဲ့ပဲ့ထိန်တက်ဒုံးကြီးကိုထင်ထားတာနဲ့ဆော်ပြီးလွတ်တယ်မဲ့အနေအထားမှာရှိနေတယ်လို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနကစနေနေ့ကပြောပါတယ်အခုလိုအစီအစဉ်ပြောင်းတဲ့အပေါ်အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေကိုမြောက်ကိုရီးယားဘက်ကအကြောင်းကြားတာမရှိသလိုပက်ထိန်ဒုံးကြီးကိုတနင်္ဂနွေနေ့မှာလွတ်တင်မယ်လို့မျှော်လင့်ရတယ်လို့လည်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရမွန်ဆုန်ကွမ်ကပြောပါရယ်မြောက်ကိုရီးယားရဲ့ပက်ထိန်ဒုံးကြီးကိုအခုလိုစမ်းသပ်ပြစ်လို့မဲ့အစီအစဉ်ဟာရန်စတဲ့သဘောဖြစ်တယ်လို့ဒေတာရင်းတည်ငြိမ်မှုတွေကိုပြက်ပြက်အောင်လုပ်တဲ့လှုပ်ရွတ်ဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီကျင်းပင်တို့ကပြောဆိုလိုက်ပါရယ်ကိုရီးယားကျွန်းဆွယ်အတွင်းနျူကလ িয়ার လက်နက်လုံးဝကင်းစင်သွားအောင်လှုပ်ဆောင်သွားဖို့တောက်ကြနေကတယ်လီဖုန်းဆက်ပြောဆိုဆွေးနွေးချိန်အတွင်းခေါင်းဆောင်နှစ်ယောက်တို့နောက်ထပ်သဘောတူညီမှုရခဲ့ကြတယ်လို့သမ္မတအင်ဖီရောကပြောပါရယ်ကျူရူကလည်းရယူထားတဲ့ဓာတ်ပုံတွေအရမြောက်ကိုရီးယားနိုင်ငံကအနောက်မြောက်ဖက်တုံချန်းရီစခန်းကနေပက်ထိန်သက်ဒုံးကြီးပြစ်လွတ်ဖို့တက်ဆင်နေပုံရတယ်လို့ဂျပန်သတင်းဌာနကမကြာသေးခင်ကပဲထုတ်ပြန်သွားပါရယ်မြောက်ကိုရီးယားဘက်ကလေးချိန်မြောက်နျူကလ িয়ার လက်နက်စမ်းသပ်ပြစ်လွတ်မှုကိုဇန်နဝါရီလ6ရက်နေ့ကပြုလုပ်ခဲ့ပြီးတဲ့နောက်ဒီလုပ်ရအတွက်ကင်ဂျုံအွန်းအစိုးရကိုတန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့အစစ်မြင့်ဆွေးနွေးမှုတွေအပြီးမှာပဲမြောက်ကိုရီးယားဘက်ကလက်နက်စမ်းသပ်ပြစ်လွတ်မှုတွေလုပ်နိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာလည်းဖြစ်ပါရယ်မြောက်ကိုရီးယားရဲ့ပက်ထိန်သက်ဒုံးကြီးပြစ်လွတ်မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြန်တမ်းချက်ကတားမြစ်ပိတ်ပင်ထားတာလည်းဖြစ်ပါရယ
်စနေနေ့ကထိုင်ဝမ်တောင်ပိုင်းတိုင်နန်မြို့အနီးကိုဗဟိုပြုပြီးပြင်းထန်တဲ့ငလျင်တစ်ခုလှုပ်ခတ်သွားတာကြောင့်ကြီးမားတဲ့လူနေတိုက်ခန်းတွေပြိုကျပြီးကလေးငယ်တဦးပါဝင်အနည်းဆုံးလူ71ဦးသေဆုံးခဲ့ပါတယ်လူရာနဲ့ချီပီးတန်ရရခဲ့ပါတယ်အဆောက်အဦထဲမှာလူဒါဇင်ပေါင်းများစွာပိတ်မိနေဆဲဖြစ်တယ်လို့အာဒါမိုင်နီကပြောပါတယ်ပြင်းအား 6.4 မဂ်နီကျူးရှိတဲ့ဒီငလျင်ဟာတိုင်နန်မြို့ရဲ့အရှိတောင်ဘက်43ကီလိုမီတာအကွာနေရာကိုဗဟိုပြုပြီးလှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒစစ်တမ်းအသင်းကပြောပါတယ်လူရေ2တန်းနီးပါးရှိတဲ့တိုင်နန်မြို့မှာအပျက်စီးအများဆုံးဖြစ်ခဲ့ပါတယ်ထိုင်ဝမ်ငလျင်တိုင်းတာကြီးလီလာတိုင်းတာလီလာကြီးပညာရှင်တွေရဲ့အပြောအရတော့ဒီငလျင်ရဲ့ပြင်းအားဟာအနှွမြူပုံနှလုံးပေါက်ကွဲတဲ့အားနဲ့ညီမျှပြီးဒေသစံတော်ချိန်မနက်၄နာရီလောက်မှာအဆောက်အဦတွေကိုစပြီးတုံခသွားစေတယ်လို့ဆိုပါတယ်စနေနေ့မနက်လူအများစုအိပ်ပျော်နေကြတဲ့အချိန်မှာဒီငလျင်လှုပ်ခတ်သွားတာပါအနည်းဆုံးအဆောက်အဦ၃ခုပြင်းပြင်းထန်ထန်ပျက်စီးသွားပြီးတမိုင်းဝင်ဖျားချောင်းအချို့ပေါင်းအခြားအဆောက်အဦတွေလည်းထိခိုက်ပျက်စီးသွားပါတယ်တိုင်နန်မြို့မှာတော့18ထပ်အမြင့်ရှိတဲ့အဆောက်အဦနှလုံးပြိုကျသွားတာဟာအပြင်းထန်ဆုံးပျက်စီးမှုဖြစ်ခဲ့ပါတယ်
အာဖဂန်နစ္စတန်အစိုးရနဲ့တာလီဘန်တို့ကြားပါကစ္စတန်နိုင်ငံမြို့တော်အစ္စလာမဘတ်မှာစနေနေ့မှာကျင်းပမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအတွင်းအမေရိကန်တရုတ်အာဖဂန်နဲ့ပါကစ္စတန်ကကိုယ်စားလှယ်တွေပါဝင်ကြဖို့သဘောတူကြမယ်လို့ခန့်မှန်းရပါတယ်။ရေရှည်ကာမီထိရောက်မှုရှိတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေထွက်ပေါ်လာရေးကိုယ်စားလှယ်တွေကလမ်းမြမြေပုံတစ်ခုဆွဲဖို့ကြိုးစားနေကြတာပါ။ နောက်ပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဆန့်ကျင်ပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ဖို့ညှင်းဆန်နေတဲ့တာလီဘန်တွေကိုဘယ်လိုကင်တွယ်ရမယ်ဆိုတာကိုလည်းလေ့လာနေကြတာပါ။လေးနိုင်ငံကကူစလဲရီပါဝင်တဲ့ပူးပေါင်းဆောင်ရွက်ရေးလှုပ်ကိုင်နေတဲ့ဒီအုပ်စုဟာအစ္စလာမဘတ်နဲ့အာဖဂန်နစ္စတန်မြို့တော်ကဘူးလ်မှာနှစ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီအစည်းအဝေးတွေကနေတိတာထင်ရှားတဲ့တိုးတက်မှုတွေကိုတော့မတွေ့ရပါဘူး။ဒီကနေ့ကျင်းပတဲ့အစည်းအဝေးကနေလက်မျှမြေပုံကိုအပြည့်အစုံရေးဆွဲနိုင်မယ်လို့မျှော်လင့်ထားကြောင်းပါကစ္စတန်ဝန်ကြီးချုပ်ရဲ့နိုင်ငံခြားရေးအကြံပေးစတာဂျတ်ဆာဒတ်အာဇစ်ကအဖွဲ့အမားစကားအတွင်ထည့်သွင်းပြောဆိုသွားပါတယ်။လေးနိုင်ငံကကိုစလဲရီဟာအာဖဂန်နိုင်ငံကတာလီဘန်တွေကိုငြိမ်းချမ်းရေးစကားဝိုင်းစီရောက်လာမဲ့နီလန်တွေကိုရှာဖွေနေကြတာလည်းဖြစ်ပါတယ်ရှင်
။အာဖဂန်အမျိုးသားလုံခြုံရေးတပ်ဖွဲ့တွေဟာအမေရိကန်အဝေးထိန်းဒုံးရင်နေတဲ့အတူပူးတွဲပြီးတော့ပါကစ္စတန်နယ်စပ်ဒေသမှာ IS သွေးကြွတွေကိုတိုက်ခိုက်ရမှာ IS သွေးကြွအနည်းဆုံး28ဦးထက်မနည်းသေဆုံးခဲ့တယ်လို့အာဖဂန်နစ္စတန်တာဝန်ရှိသူတွေကစနေနေ့ကပြောပါတယ်။နန်ဂါဟာပြည်နယ်ကအချင်းနဲ့ဘာကီတော့ခရိုင်နယ်မှာညရင်းချင်းတိုက်ခိုက်မှုတွေဖြစ်ခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါရယ်အမေရိကန်အဝေးထိန်းဒုံးရင်ကပြစ်လွတ်လိုက်တဲ့ဒုံးကြီးတွေဟာမော်တော်ယာဉ်တစ်စီးနဲ့တောင်ထူထက်တဲ့ခရိုင်ရဲ့ဝေးလံနယ်အပိုင်းမှာစုဝေးနေတဲ့လူအုပ်စုတစုကိုထိမှန်ပြီး IS စစ်သွေးကြအနည်းဆုံး16ဦးလောက်သေဆုံးသွားတယ်လို့အချင်းခရိုင်ရဲ့အကြီးအကဲက VOA ကိုပြောပါရယ်သေဆုံးသွားသူတွေဟာပါကစ္စတန်စစ်သွေးကြတွေဖြစ်တဲ့အကြောင်းတွေ့ရှိရတယ်လို့လည်းသူကပြောပါရယ်တခြားဖြစ်ရပ်တစ်ခုမှာတော့ဘာတီကော့ခရိုင်နီးမှာအာဖဂန်နစ္စတန်လုံခြုံရေးတပ်ဖွဲ့တွေနဲ့ဖြစ်ပွားတဲ့ညဘက်ပစ်ခတ်တိုက်ခိုက်မှုအတွင်းမှာ IS သွေးကြအနည်းဆုံး12ဦးသေဆုံးပြီးအများများဒဏ်ရာရရှိသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါရယ်။အဲ့ဒီအပြန်အလှန်ပစ်ခတ်မှုအတွင်းမှာပိတ်မိနေတဲ့အရတောင်2ဦးလည်းသေဆုံးသွားတယ်လို့ဆိုပါရယ
်။ VOA American အသံညဘက်မြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တတွင်းနဲ့စီးနမူနာတွေထဲမှာ Zika virus ပိုးတွေရှင်သန်နေတာတွေ့ခဲ့ရတယ်လို့ Brazil ကျန်းမာရေးအာဏာပိုင်တွေကပြောပါရယ်။နန်းရှုံနာဟာဒီ virus ပိုးကူးစက်ခံရဖို့အန္တရာယ်ကိုတိုးမြင့်စေတယ်လို့တောက်ကြနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာ Oswaldo Cruz Foundation ရဲ့အဖွဲ့ရဲ့ဥက္ကဋ္ဌ Paulo Gadizal ဟာပြောပါရယ်။ဒါပေမဲ့သူ့အနေနဲ့နန်းရှုံနာကိုဆန့်ကျင်တဲ့မူဝါဒမျိုးတော့မချမှတ်သင့်ဘူးလို့တိုက်တွန်းပါရယ်။အပူပိုင်းဒေသယောဂပိုးတွေကိုလေ့လာတဲ့ Fire Cruz သူတေသနာဌာနကသိပ္ပံပညာရှင်တွေက Zika virus ပိုးဟာကိုယ်ခန္ဓာအတွင်းကအရေထွက်တဲ့အရည်တွေကတဆင့်နှောက်တယောက်စီကိုပြန့်နှံ့နိုင်မှုရှိမရှိဆုံးဖြတ်ဖို့ကြိုးစားနေကြတယ်လို့ဆိုပါရယ်။ Brazil နိုင်ငံမှာပြီးခဲ့တဲ့တောက်ကြနေ့ကစပြီးအရက်သေးစားတောက်ဆုံမှုမြတ်ပြတဲ့ Carnival ပွဲတော်ရာသီကိုရောက်လာပါပြီ။ဒီကာလအတွင်းလူတွေဟာလက်မတွေပေါ်မှာပျော်ပွဲရှင်ပွဲတွေတခန္တနာချင်းမှာကြပြီးတော့လူစိမ့်တွေနဲ့လည်းနှမ်းရှုံနှုတ်ဆက်တတ်ကြပါရယ်။တချိန်တည်းမှာကမ္ဘာ့ကျန်းမာရေးအဖွဲ့ကတော့ Zika virus ပြန့်နှံ့နေတဲ့နိုင်ငံတွေကပြန်လာတဲ့သူတွေတွေးလူသန်းတာကိုလက်မခံဖို့အကြံပြုထားပါရယ်။ချင်းကနေတဆင့်ကူးစက်တတ်တဲ့ဒီ virus ဟာလက်တင်အမေရိကတိုက်အတွင်းမှာပြန့်ပွားနေပြီးအထူးသဖြင့် Brazil နိုင်ငံမှာအများဆုံးဖြစ်ပွားနေတာပါ။ကဝင်ဆောင်အမျိုးသမီးတွေအတွက်လည်းအနည်းငယ်အကြီးဆုံးရောဂါဖြစ်နေပါရယ်ရှင်။
ထောင်တောင်းချီတဲ့ Syria နိုင်ငံသားတွေဟာသူတို့အိုးအိမ်တွေကိုစွန့်ပြီးနိုင်ငံရေးခိုလုံမှုအတွက်တူရကီနိုင်ငံကိုထွက်ပြေးလာနေကြပါတယ်။သမ္မတဘာရှာအယ်အာဆတ်ကိုဖြုတ်ချဖို့ကြိုးပမ်းနေတဲ့ Syria နိုင်ငံမြောက်ပိုင်းကသဘုံတွေကိုရုရှားဘက်ကလေကြောင်းထိုးစစ်တွေပြင်းပြင်းထန်ထန်ဆင်နွှဲလာတာကြောင့်အခုလိုထွက်ပြေးလာကြတာလည်းဖြစ်ပါတယ်။နောက်ထပ်ထောင်ထဲချီတဲ့ Syria နိုင်ငံသားတွေသူ့နိုင်ငံနယ်စပ်ဖက်ကိုထွက်ပြေးလာနေတယ်လို့တူရကီဘက်ကပြောပါတယ်။ Syria ပြည်တွင်းစစ်စတင်ခဲ့တဲ့ပြီးခဲ့တဲ့နှစ်အနည်းငယ်ကစလို့ Syria နိုင်ငံသား2သန်းခွဲတဲ့မင်းနဲ့သူ့နိုင်ငံထဲမှာလက်ခံထားပြီးလို့တူရကီနိုင်ငံကဆိုပါတယ်စီးရီးယားပြည်ပခါကိုစည်ရင်းနီးလန်းမတုံးမဲဖြစ်ရှင်းဖို့နီးလန်းရှာနေတဲ့ကြိုးပမ်းချက်ကိုရုရှားဘက်ကလေကြောင်းထိုးစစ်တွေဆင်နွှဲပြီးဖျက်လွှတ်ဖျက်ဆီးလုပ်နေတာဖြစ်တယ်လို့နေတိုတက်အကြီးကဲယန်စတော်လင်ဘက်ကပြောပါတယ်
2000ခုနှစ်ကနေ2009ခုနှစ်အတွင်းအီရတ်နဲ့အာဖဂန်နစ္စတန်ထိပ်သီးရေးစခန်းတွေမှာဖြစ်ပွားခဲ့တဲ့အကျဉ်းသားတွေအပေါ်မတော်မတရားပြုမှုတဲ့အမှုတွေနဲ့ဆိုင်တဲ့ဓာတ်ပုံနေရာနီးပါးကိုပင်တဂွန်စစ်ဌာနချုပ်ကအများပြည်သူသိအောင်ထုတ်ပြန်လိုက်ပါတယ်။အမေရိကန်သက်သားတွေမတော်မတရားလှုပ်ဆောင်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကနေဒီဓာတ်ပုံတွေဟာထွက်ပေါ်လာတာဖြစ်တယ်လို့ကာကွယ်ရေးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်တဦးကဆိုပါတယ်။အဲ့ဒီဆွဆွဲချက်တွေအပေါ်စုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာအဲ့ဒီထဲကဖြစ်ရ14ခုနဲ့သက်သား65ဦးတို့ဟာမမှန်မကန်လုပ်ခဲ့တဲ့လုပ်ရက်တွေအတွက်အရေးယူခံခဲ့ရပြီးဖြစ်ပါတယ်။ American လူအခွင့်အရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ The American Civil Liberties Union အဖွဲ့ကတည်င်းအချက်အလက်လွတ်လပ်ခွင့်အဥပဒေအရဒီလိုမတော်မတရားပြုမှုမတန်တွေကိုအများပြည်သူကိုထုတ်ပြန်ပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ဒီတပ်ပုံတွေကို2009ခုနှစ်အမျိုးသားလုံခြုံရေးဆိုင်ရာဆက်ရွက်ဆရာများကာကွယ်ရေးအဥပဒေအရအများပြည်သူကိုချမပြဘဲတင်စီထားခဲ့တာဖြစ်ပါတယ်။ဒီထိန်သိမ်းထားတဲ့တပ်ပုံတွေကိုအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter က2015နိုဝင်ဘာလမှာပြန်လည်တုံးသက်ပြီး198ပုံကိုအများပြည်သူမျက်ကွယ်မှာထားဖို့မလိုဘူးလို့ဆုံးဖြတ်ပေးခဲ့တာဖြစ်ပါတယ်။
လူမှုကွန်ရက် Twitter ဟာပြီးခဲ့တဲ့လတွေအတွင်းမှာချင်းချောက်မှုနဲ့အကြမ်းဖက်မှုကိုအားပေးရလှုပ်ဆောင်ချက်တွေလုပ်ခဲ့တဲ့အကောင့်ပေါင်း35,000လောက်ကိုယာယီပိတ်ပင်ထားတယ်လို့ပြောပါတယ်။ဒီ Twitter ရဲ့ကြေညာချက်ကိုအလွန်မှပဲကြိုဆိုကြောင်း Emuro ကလည်းပြောလိုက်ပါတယ်။ဒီအကောင့်နေရဲ့နောက်ွယ်မှာလူတွေဟာ IS အဖွဲ့နဲ့ဆက်ဆက်မှုရှိနေတယ်လို့ Twitter ကပြောပါတယ်။ဒီ Jihad အဖွဲ့ဟာ Twitter နဲ့ Facebook လိုလူသုံးများတဲ့လူမှုကွန်ရက်ဝန်ဆောင်မှုတွေကိုတုံ့ပြန်ဝါရဖြန့်ချိဖို့နဲ့အဖွဲ့ဝင်တစ်တေရဖို့လှုပ်ရှားနေတာဖြစ်ပါတယ်။
February 26ရက်နေ့မှာကျင်းပမဲ့ Iran ပါလီမန်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ပွဲအမှတ်ပုံတင်ထားတဲ့တားမြစ်ခံထားရသူကိုစလေအယောက် 1,500 ကို Iran ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုစောင့်ကြည့်တဲ့အဖွဲ့ဖြစ်တဲ့ Deborah တင်မာတဲ့ Guardian Council ကပြန်ပြီးပြောင်းလဲပြင်ဆင်လိုက်ပါတယ်။ရွေးကောက်ပွဲဝင်ခွင့်ရသူတို့ရဲ့စီရင်ကို Iran ပြည်ထောင်ရေးဝန်ကြီးဌာနကိုပေးပို့ထားပြီးဖြစ်တယ်လို့နိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကဒီကနေ့စနေနေ့မှာကြေညာသွားပါတယ်။ Guardian Council ကရွေးကောက်ပွဲပါဝင်ရှင်ပြိုင်ကြမဲ့ကိုစလေတွေကိုစီစစ်ရတာပါ။ Guardian Councilကနေကိုစလေအတော်များများကိုအကြီးအချင်းမပြည့်သူတွေဖြစ်တမတ်လိုက်ပေးမယ်လို့ဘယ်နှယောက်ကိုရွေးကောက်ပွဲဝင်ဖို့ရွေးချယ်ထားသလဲဆိုတာကိုတော့မသိရသေးပါဘူး။အီရန်နိုင်ငံတဝန်းကနေရွေးကောက်ပွဲဝင်မဲ့ကိုစလေပေါင်းအယောက် 3,000 ထဲကမှအယောက် 30 ကိုရာဝင်အရွေးခံခွင့်ပြုတဲ့အတွက်အလဲအလတ်သဘောထားရှိတဲ့ပါတီကိုပါတီကကျင်းနမှုမရှိကြောင်းသဘောထားထုတ်ပြန်ခဲ့ပါသေးတယ်။လာမယ့်မဲပေးပွဲဟာလည်းသဘောထားတင်းမာသူတွေနဲ့အလဲအလတ်သဘောထားရှိသူတွေကြားဟန်ပြသဘောလှုပ်ဆောင်မှုတာဖြစ်လိမ့်မယ်ဆိုပြီးထင်မြင်မှုတွေရှိနေပါတယ်။အလဲအလတ်သဘောထားရှိသူတွေဟာအီရန်နျူကလ িয়ার အရေးနောက်ဆုံးသဘောတူညီမှုရလိုက်တဲ့အပေါ်အပြည်ပြည်ဆိုင်ရာတန်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းလိုက်တဲ့အတွက်အချင်းတွေပိုကောင်းလာဖို့မျှော်လင့်နေကြတာလည်းဖြစ်ပါတယ်အမေရိကန်နိုင်ငံတွင်ဇန်နဝါရီလမှာအလုတ်ကိုင်းတသိန်းခွဲကျော်ဖန်နေပေးလိုက်ပေမဲ့လွန်ခဲ့တဲ့နှစ်လလောက်ကတည်းကစာရင်နည်းနေသေးတယ်လို့စီးပွားရေးပညာရှင်အများစုခန့်မှန်းထားတာထက်လည်းနည်းနေပါသေးတယ်။အလုတ်သမားဌာနကတောက်ကြနေကထုတ်ပြန်လိုက်တဲ့အစီရင်ခံစာအရအလုတ်လက်ပဲဥယေ4.9ခိုင်နှုန်းထက်အနည်းငယ်ရော့ကျသွားတာကိုဖော်ပြထားပါတယ်ရှင
်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုရုံဆုံးနားဆင်ရမယ့်သတင်းကတော့ကမ္ဘာလုံးဆိုင်ရာလူမှုကျန်းမာရေးအရေးပေါ်အခြေအနေကြီးညာထားရတဲ့ Zika virus ပိုးကိုဘယ်လိုကာကွယ်ကြမလဲဆိုတဲ့သတင်းဖြစ်ပါတယ်။2014နဲ့2015ခုနှစ်တုန်းကအီဘိုလာဗိုင်းရပ်စ်ပိုးလိုပဲဇီကာဗိုင်းရပ်စ်ပိုးဟာလည်းကမ္ဘာတစ်ဝှမ်းလုံးကိုကူးစက်လာနိုင်မလားဆိုတဲ့စိုးရိမ်မှုတွေတိုးလာနေပါတယ်။ချင်းကနေတဆင့်ကူးစက်တဲ့ဒီဇီကာဗိုင်းရပ်စ်ပိုးဟာအမေရိကတိုက်တဝက်မှာခက်မြန်မြန်ကူးစက်လာနေပြီးတော့ခရီးသွားတွေကနေတဆင့်လည်းတခြားတိုက်တွေစီကိုရောက်ရှိလာနေပါတယ်။မွေးရပါစိတ်ပိုင်းရုပ်ပိုင်းချွေရင်းချက်တွေနဲ့ကလေးတွေမွေးဖွားလာနိုင်တဲ့အတွက်ဇီကာဗိုင်းရပ်စ်ကအထူးသဖြင့်ကိုဝင်ဆောင်မိခင်တွေအတွက်အန္တရာယ်ပိုများပါတယ်။ဒါကြောင့်လက်တင်အမေရိကတိုက်နိုင်ငံတွေကအာဏာပိုင်တွေအနေနဲ့ကပ်ရောဂါလိုမျိုးဖြစ်မလာအောင်လို့ဘယ်လိုမျိုးဆောင်ရွက်နေသလဲဆိုတာကိုဇလက်တီကာဟုတ်ကသတင်းပေးပို့ထားပါတယ်။နန်းလောင်ကတင်ပြပေးမှာဖြစ်ပါတယ်ရှင်
။ဇီကာဗိုင်းရပ်စ်အများဆုံးကူးစက်ခံရတဲ့ကိုလံဘီယာနိုင်ငံရဲ့ကကူတာမြို့မှာရောဂါပိုးကူးစက်မှုရပ်တန့်သွားစေဖို့ချင်းစေးလိုက်ဖြန်းတဲ့ဆောင်ရွက်မှုတွေစတင်နေပါတယ်။မြို့ခံတွေကလည်းသူတို့ကာကွယ်နိုင်အောင်ဘယ်လိုလုပ်ကိုင်ရမယ်ဆိုတာကိုလည်းတန်ရှင်ရဲ့လုပ်သားတွေကအသိပညာဖြန့်ဝေပေးနေပါတယ်။ကကူတာမြို့တော်ဝန်စီဇာရိုဂျာစ်အယာလာကအခုလိုပြောပါရယ်
တတိကူလာမော့စ်ကွန်လာစ်အင်ပရက်ဆာတ
ီယာဆေရိုဂျာတန်ရှင်ရေးဆိုတာဘာလဲဆိုတာနဲ့ကျွန်တော်တို့ဘာလုပ်နေလဲဆိုတာကိုလူတွေသိအောင်တန်ရှင်ရေးကုမ္ပဏီတွေကနေတဆင့်ပညာပေးတိုက်တွန်းနေပါတယ်ရေပြည့်နေတဲ့အိုးတွေခွက်တွေထားလို့မရဘူးဆိုတာတအိမ်တက်ဆင်းကျွန်တော်တို့လိုက်ပြောပါရယ်အဲ့ဒီရေတွေထဲမှာနှစ်ရက်လောက်အတွင်းချင်းလောင်းတွေပေါက်လာပြီးချင်းတွေဖြစ်လာတယ်ဆိုတာကိုနားလည်အောင်လိုက်ရှင်းပြပါရယ်
တခြားလက်တင်အမေရိကနိုင်ငံတွေမှာလည်းအခုလိုချင်းနေနေရလုံနေကြတာပါ။ဘရာဇီးလ်နိုင်ငံမှာဇီကာပိုးကူးစက်မှုကြောင့်အုံနောက်မဖွံ့ဖြိုးပဲခေါင်းတေးလေးတွေနဲ့ကလေးတွေမွေးဖွားလာတာနဲ့ဆက်ဆံနေတယ်လို့ယူဆနေကြပါတယ်။ဒါကြောင့်ဘရာဇီးလ်နိုင်ငံတဝန်းလုံးကကိုဝန်ဆောင်အမျိုးသမီးတွေကလည်းစိုးရိမ်နေကြတာပါ။ကိုဝန်သည်အဲလီဆန်ဂီလာဘာရော့စ်ကအခုလိုဆိုပါတယ်
။အာဂျင်တီးနိုးတိန်
တတိယကွက်တွေလိုကျမတို့ကပိုက်ကလာရည်မရပါဘူး။စင်ရတရက်ကတွေဆိုတော့ကျူးကျော်တွေလည်းအများကြီးပဲသူငယ်ရဲ့စောင့်ရှောက်မှုလည်းမရပါဘူးကျမကိုကျမဂရုစိုက်ပါတယ်ဒါပေမဲ့ကျမကိုအိမ်ကြီးချင်းတွေကပဲစောင့်ရှောက်ထားတာပါဒီမှာကြွက်တွေမကောင်းတဲ့ဟာတွေအများကြီးပဲဒါကြောင့်ပြဿနာပိုဆိုးလာတာပါ
အမေရိကန်နိုင်ငံမှာလည်းစီကာယောဂါဖြစ်ပွားမှုတွေရှိနေပြီးလူနာအလုံးကပြည်ပကိုခရီးသွားတော့ယောဂါကူးစက်ခံခဲ့ရတာပါအမေရိကန်ကျန်းမာရေးအရာရှိတွေကတော့နိုင်ငံထဲမှာကတ်ယောဂါလိုကူးစက်မဲ့အခြေအနေမရှိဘူးလို့အစောပိုင်းကပြောခဲ့ပါတယ်အမေရိကန်ယောဂါကာကွယ်ထိန်းချုပ်ရေးဌာနညွန်ကြားရေးမှူးဒေါက်တာAnthony Fauci ကအခုလိုပြောပါတယ
် We have years of experience with the virus
on a consistent to the သွေးလွန်တုပ်ကွေးနဲ့ပတ်သက်လို့တော့ကျွန်တော်တို့မှာနှစ်ပေါင်းများစွာအတွေ့အကြုံတွေရှိပါတယ်သွေးလွန်တုပ်ကွေးကအမေရိကကိုရောက်လာတာနှစ်ပေါင်းမနည်းတော့ပါဘူးဒါပေမဲ့စုစုပေါင်းယောဂါဖြစ်သူ2000တောင်မပြည့်ဘူးဆိုတော့လေတိတ်ကြီးကြီးကူးစက်ပြန့်နှံ့မှုမျိုးတော့မရှိပါဘူ
းဒါပေမဲ့လည်းအမေရိကန်နိုင်ငံထဲမှာဇီကာယောဂါပိုးအကြီးအကျယ်ကူးစက်ပြန့်နှံ့မှုမဖြစ်အောင်ပြင်ဆင်ထားကြသလိုလူတွေကိုလည်းသတိနဲ့နေကြဖို့သတိပေးထားတယ်လို့ဂျမရဲ့အရာရှိတွေကပြောပါတယ်တရင်းနှစ်ပတ်အတွင်းဇီကာဗိုင်းရပること့ဟာနိုင်ငံပေါင်း14နိုင်ငံကနေ25နိုင်ငံအထိကူးစက်သွားတာဖြစ်ပါတယ်ရှင်
။နန်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့စနေနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့အမေရိကန်ပြည်ထောင်စုမှာတရုတ်နှစ်တစ်ကူပွဲတော်အကြိုတွေစပြီးကျင်းပနေတဲ့အကြောင်းပြောပြပေးခြင်းပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့မှာတရုတ်နှစ်တစ်ကူအတွက်အကျိုးပွဲတော်တွေစတင်နေပါပြီ။နောက်သတင်းပတ်ဆိုရင်ပဲတရုတ်လူမျိုးတွေရဲ့ရိုးရာပြက်ကလေးအရာမြောက်နှစ်ကိုကူးပြောင်းတော့မှာမို့တရုတ်ရိုးရာအကာတွေဂျွန်မာပြိုင်ပွဲတွေနဲ့ပွဲတော်တွေကျင်းပနေကြတာပါ။အမေရိကန်ကတရုတ်နှစ်တစ်ကူပွဲတော်အကြောင်း AB ဆောင်းပါးကိုအခြေခံပြီးမန္တနာချန်ပြောပြပေးပါရှင်။
ကယ်လီဖိုးနီးယားပြည်နယ်ကနာမည်ကျော် Beverly Hills မှာနှစ်စဉ်အစဉ်လာမပြည့်ကျင်းပတဲ့အကပဒေသာတေဂီတာနဲ့ဂျွန်ဘာပြပွဲတွေလည်းတရုတ်နှစ်တစ်ကူပွဲတော်နဲ့တူရောက်လာပြန်ပါပြီ။အမေရိကန်ပြည်ထောင်စုမှာရှိတဲ့အဖွဲ့အစည်းမျိုးစုံနဲ့တရုတ်ခီးသွားကုမ္ပဏီတွေပူးပေါင်းစီစဉ်တဲ့ပွဲတော်ကိုတော့ပျော်ရွှင်စရာတရုတ်နှစ်ကူလို့အမည်ပေးထားပြီးတစ်လကြာကျင်းပမယ်ပွဲတော်ကိုညဘက်အထူးစီစဉ်တစ်ခုနဲ့စတင်ခဲ့ပါတယ်။တရုတ်ခီးသွားတွေကြာရေပန်းစားတဲ့အမေရိကန်ပြည်ထောင်စုအတွက်မြောက်နှစ်တစ်မှာမျှော်လင့်ချက်အလားအလာတွေလည်းအားကောင်းနေပါတယ်။2014ခုနှစ်တုန်းကအမေရိကန်ကိုလာလေတဲ့တရုတ်ခရီးသွားနှစ်တန်းကျော်ရှိခဲ့တယ်လို့အမေရိကန်ကိုအလဲပတ်လာဖို့ခရီးသွားလုပ်ငန်းမြင့်တင်ပေးနေတဲ့ Brand USA ဖွဲ့ကြီးကပြောပါရယ်ကယ်လီဖိုးနီးယားပြည်နယ်ဟာဆိုရင်လေတရုတ်ခရီးသွားတွေသဘောကျတဲ့နေရာတစ်ခုလို့လည်းဒီမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေကဆိုကြပါရယ် Beverly Hills ညီလာခံနဲ့ခရီးသွားဘျူရိုရဲ့အမှုဆောင်အရာရှိချုပ် Julie Wagner တို့လိုလူတွေကတော့အခုစီစဉ်တွေဟာခီးသွွားလုပ်ငန်းမှာဝင်ငွေတိုးဖို့တတ်တတ်မဟုတ်ပဲအပြန်အလှန်ယဉ်ကျေးမှုတွေနားလည်မှုတွေမြင့်တင်ပေးနိုင်တယ်လို့ပြောခဲ့ပါတယ်
။ It's our way of giving back to the local Chinese community. So many of them come and bring business to us and they stay with us and they
နိုင်ငံတရုတ်တိုင်ဝမ်ကိုကျမတို့အနေနဲ့ပြန်ပေးနိုင်တဲ့နည်းလမ်းမှာဒီကိုတော်တော်များများလာပြီးတော့စီးပွားရေးလုပ်ကြကျမတို့နဲ့ဒီမှာအတူနေကြဈေးရောင်းကြနိုင်ငံသားအမိသားစုတွေအပေါင်းအသင်းတွေကိုလည်းခေါ်လာကြပါတယ်။ဒါကြောင့်လည်းကျမတို့အနေနဲ့ Beverly Hills ဒေသခံအနေနဲ့တရုတ်ယဉ်ကျေးမှုကိုမျှဝေပြီးတော့တကယ့်ကိုကျေးဇူးတင်ကြောင်းပြသတာပါ
2018ကျရင်တရုတ်နိုင်ငံကနေကယ်လီဖိုးနီးယားပြည်နယ်တစ်ခုတည်းကိုလာရောက်လည်ပတ်သူဦးရေ1,800,000လောက်ရှိမယ်လို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်တကယ်တော့တရုတ်ခရီးသွားတွေဟာဗြိတိန်ဩစတြေးလျအရှေ့အလယ်ပိုင်းနဲ့ဂျပန်အပါအဝင်တခြားနိုင်ငံတွေကလာရောက်လည်ပတ်ကြသူတွေထက်ပိုပြီးတော့ပတ်စံသုံးကြတယ်လို့လည်းသူကဆိုပါတယ်တရုတ်ဘန်ဒါရေးဈေးကွက်မှာကြုံခဲ့ရတဲ့မကြသေးခင်ကမတည်ငြိမ်မှုကြောင့်ခရီးသွားအရေးအတွက်အပေါ်ထိခိုက်မှုရှိမှာမဟုတ်ဘူးလို့ဒီမှာရှိတဲ့စီးပွားရေးလုပ်ငန်းတွေကမျှော်လင့်ထားကြပါတယ်။ဘေကျင်းနိုင်ငံကယဉ်ကျေးမှုအသင်းရဲ့အတွင်းရေးမှူးချုပ်ဝမ်ဝီးကလည်းအခုလိုပွဲတော်တွေကျင်းပခြင်းအပြင်အမေရိကန်မှာတရုတ်ယဉ်ကျေးမှုကိုတံပိုးထားလာအောင်အထောက်အကူဖြစ်စေတယ်လို့ပြောပါတယ်။
这是我们中国春节到来的时候我们给美国的朋友们带来的礼物因为我们中国文化年呢每年都会在春节的时候进行
第一年的古博罗哈第一年节目嘛一把中博罗的这个这库吧大家 American 的地马系列路的西国来上片的背景嘛第二嘛大家这么容易把他们从西城片的对 Beverly Hills 嘛路部送片给他吧大家 American 的第二度家是对目对အမတန်ကိုအရေးကြီးတဲ့ဆုံးချက်တစ်ခုလို့လဲကျမတို့အနေနဲ့ယူဆထားပါတယ
်။ဒီပြပွဲဟာတရုတ်နိုင်ငံကိုအမေရိကန်နေလက်ပတ်ချင်အောင်ဆွဲဆောင်နိုင်မဲ့အခွင့်အရေးတစ်ခုလည်းဖြစ်ပါတယ်။ Beverly Hills မြို့တော်ဝန် Julian Go ကတော့နှစ်နိုင်ငံကြားဆက်ဆံရေးတွေတည်ဆောက်ဖို့အတွက်အကောင်းဆုံးနည်းလမ်းလို့ပြောပါတယ်။မတူကြတဲ့သမိုင်းကြောင်းတွေနိုင်ငံရေးစနစ်တွေနဲ့အတူစီးပွားရေးပြိုင်ဘက်တွေဖြစ်ကြတဲ့နှစ်နိုင်ငံကြားမှာဒီလိုမျိုးပြပွဲတွေကအကောင်းဆုံးနားလည်အောင်ဖန်တီးနိုင်မယ်လို့လည်းဒီမှာရှိတဲ့သူတော်တော်များများကမျှော်လင့်နေကြတာဖြစ်ပါတယ်။ Los Angeles မြို့ကတရုတ်ကောင်စစ်ဝင်ရုံးရဲ့ကောင်စစ်ဝင်ချုပ် Liu Jian ကလည်းတရုတ်တွေရဲ့လူနေမှုဘဝတွေကိုအမေရိကန်တွေပို့ပြီးတော့သိစေချင်တယ်လို့ပြောပါတယ်
။ A As a country, we are not only to develop economy, but culture is the bridge that connect the two peoples. So I think that this is a very good.
The China nation တွေ ਨੇ စီးပွားရေးတိုးတက်ဖို့တတ်တက်လုပ်နေတာမဟုတ်ပါဘူး။ယဉ်ကျေးမှုဟာနှစ်နိုင်ငံလူမှုအကြားပေါင်းကူးနိုင်တဲ့တရားတစ်စင်းမှာဒါဟာအင်မတန်ကောင်းတဲ့အလေးထားလို့လည်းကျွန်တော်ထင်ပါတယ်။အခုဆိုရင်အင်္ဂလိပ်သင်ကန်းစာတွေကနေတဆင့်အမေရိကန်ကိုတရုတ်ပြည်မှာကောင်းကောင်းသိနေကြပါပြီ။ဒါပေမဲ့အခုလိုပွဲတော်မျိုးတခြားလှုပ်ရှားမှုတွေကနေတရုတ်နိုင်ငံရဲ့တမိုင်းကြောင်းယဉ်ကျေးမှုနဲ့ဘဝတွေကိုအမေရိကန်တွေပိုပြီးသိနာလည်လာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။တရုတ်ရိုးရာပြက်ကရင်အရာဒီနေ့ဟာမြောက်နေ့ဖြစ်ပြီးတော့နှစ်တကူပွဲတော်ကတော့ဖေဖော်ဝါရီလ၈ရက်နေ့မှာကြာအောင်မှာဖြစ်ပြီးတရုတ်နိုင်ငံတဝမ်းမှာလည်းအခုကတည်းကနှစ်တကူအိမ်ပြန်သူတွေခီးသွွားသူတွေနဲ့စီကားနေပါပြီရှင်
။အမေရိကန်ပြည်ထောင်စုကတရုတ်နှစ်တကူပွဲတော်အကျိုးပွဲတော်တွေကျင်းပနေတဲ့အကြောင်းမနနာချန်တင်ပြပေးခဲ့တာဖြစ်ပါလေရှင်။စနေညချမ်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့စနေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ဆောင်မအစီအစဉ်တွေစတင်ပါတော့မယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါ။မဆုမျက်မွန်ကစီစဉ်တင်ဆက်ပေးထားပါလေရှင်။
စနစ်သက်စီပြောင်းနေတဲ့မြန်မာနိုင်ငံမှာလူမျိုးဘာသာအသားအယောင်ဆိုတာကိုထည့်မတွက်ဘဲဒီမိုကရေစီကြိုးပမ်းမှုတွေအောင်မြင်စေမဲ့အတွေ့အမြင်တွေနဲ့အမျိုးသားလက္ခဏာကိုပုံဖော်နိုင်မလားဆိုတာကိုအမေရိကန်သံအမတ်ကြီး Derek Mitchell နဲ့မြန်မာနိုင်ငံကိုလာသွားတဲ့လက်ထောက်အမေရိကန်နိုင်ငံသားဝင်ကြီး Tom Malinowski တို့ရန်ကုန်မြို့မှာဥဆောင်ဆွေးနွေးခဲ့ကြပါတယ်။ဤပညာရှင်တွေအရက်ဖက်အတိုင်းအဝိုင်းတွေလူငယ်တွေပါဝင်တဲ့ဒီဆွေးနွေးပွဲမှာသီးခံခြင်းနဲ့ဤပညာဆိုင်ရာကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒီပညာကိုအသုံးချပြီးအမုံတရားပွားစေတဲ့အရေးအသားတွေဖြန့်ဝေနေတဲ့ပြဿနာကိုဘယ်လိုတားဆီးနိုင်မလဲဆိုတာနဲ့ပတ်သက်လို့ ICT နည်းပညာတိုးတက်ရေးဆောင်ရွက်နေတဲ့မီဒိုအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးမတ်ထိုက်ထိုက်အောင်ကမေးခွန်းထုတ်ဆွေးနွေးခဲ့ပါတယ်
။မြန်မာနိုင်ငံမှာဟိုအင်တာနက်တွေ mobile phone တွေသုံးများလာတဲ့အခါမှာလူတွေတော်တော်များများလည်းတန်းနဲ့ချိန်ပြီးတော့အင်တာနက်ကိုအချိန်တိုပြန်မှရောက်လာတယ်။သူတို့ကအင်တာနက်လိုကြားလိုက်လို့ချင်း Facebook ပေါ့နော် Facebook ပေါ်ရောက်လာတဲ့အခါမှာအဲဒီအများကြီးတွေ့ရလဲဆိုတော့ဒီအမုံတကားတွေရဲ့နောက်ပြီးတော့ trimix ပေါ့နော်အဲဒီအပိုင်းကြီးတော်တော်များများရေးသားလာကြတာတွေ့ရတယ်အဲဒီလိုမျိုးရေးတဲ့အခါမျိုးမှာဘာတွေပါထပ်ပြီးတော့နောက်ဆက်တွဲရှိလာကြလဲဆိုလို့ရှိရင်ခုဆိုလို့ရှိရင်တက်ကြလို့ကြားရတဲ့သူ၃ယောက်ကဒီ Facebook ပေါ်မှာမတူညီတဲ့အမြင်နဲ့ရေးသားထားတဲ့အကြောင်းအရာတွေကြောင့်လဲဟိုတရားစွဲဆိုခံထားရတာရှိတယ်လေဒီတော့ဒီ Facebookတုံးဆွဲတာဒါတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ခါရီးတို့ပြောဒီ American Company Internet Company ခုတည်း Facebook ကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့တုံးဆွဲတဲ့သူတွေအပေါ်မှာအရန်ကိုဟိုလွှမ်းမိုးနိုင်မှုလားအရန်များတယ်လေများတဲ့အခါမျိုးမှာမြန်မာနိုင်ငံမှာရှိတဲ့ American တန်ရုံးရနောက်ပြီး American အစိုးရရဲ့အနေနဲ့ဒီမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးတော့ Company အနေနဲ့ပို့ပြီးတော့ responsible ရှိအောင်ဘာတွေလုပ်ပေးနိုင်မလဲဆိုရဲအမိခွန်းကိုမေးခဲ့ပြီးပါတယ်ရှင့်အ
ဲ့တော့သူတို့ဘက်ကတုံးပြန်ချက်ကရောဘယ်လိုမျိုးပြောပါလဲရှင့်
သူတို့ကတော့အဓိကအဖြစ်ကျွန်တော်တို့ဒီ online တုံးတဲ့အခါမျိုးမှာလူလက်ကထုတ်ပေါ်ပြဆိုခွင့်ကလည်းဟိုအရေးကြီးတဲ့အတွက်တကယ်လို့များဒီ online ပေါ်မှာဒီအမုန်းကားတွေပေါက်ပြောက်သွားဖို့နောက်ပြီးတော့ followers တွေပို့ပြီးတော့မြင်လာဖို့အတွက် Facebook ကလုပ်ပေးနိုင်တာကပိုနေပြီးတော့ကျွန်တော်တို့လူတွေအနေနဲ့ဒီအမုန်းကားတွေပြန်ပြီးတော့တံပြန်နိုင်တဲ့အစကားတွေ positive message တွေဖြေးသားထားတာကပို့ပြီးတော့ကောင်းပါတယ်ဆိုပြီးတော့သူတို့ကတော့နှစ်ချက်ပြုလိုက်ပါတယ်ရှင့်
အဲ့လိုမျိုးဒီကျန်းစားလုံးဆိုတဲ့ရေးသားမှုတွေအမုံပွားစီတဲ့ရေးသားမှုတွေကိုတံပြန်နိုင်မဲ့ဒီအပြုသဘောအရေးသားတွေကိုရောအချိန်ပေးပြီးတော့ရေးတဲ့သူကဘယ်လောက်များများတွေ့ရလဲအဲ့လိုမျိုးရေးတဲ့လူတွေရောရှိလား
ကျွန်တော်တို့ဒီရေးတဲ့လူတွေကတော့ဟိုရေးနေတဲ့လူတွေကတော့ရှိပါလေဒါပေမဲ့လူတွေရဲ့သဘောတဘာဝကကိုယုံကြည်တဲ့အပိုင်းကိုပဲကိုကသိချင်နေရှာချင်နေတာရှိတယ်လို့ဆိုတော့မုံစကားကိုသိချင်တဲ့လူတွေကလည်းဒီအဝေါ်ဝိုင်းနေမှာပဲပြုလို့ရှိနေတာများတယ်ဘယ်လိုကျွန်တော်တို့ကမင်းချက်နဲ့ဒီစကားကိုပြောချင်တဲ့လူတွေကလည်းကျွန်တော်တို့မင်းချက်နဲ့စကားပြောနေတဲ့လူတွေအဝေါ်ဝိုင်းနေမှာပဲရှိနေတာများတယ်လေဆိုတော့ကျွန်တော်တို့အနေနဲ့ online ပေါ်မှာရှိတဲ့အမုန်းစကားတွေပြောနေတဲ့ရဝန်းနဲ့ကျွန်တော်တို့ဒီ main channel ရေးအတွက်ဒီ online ပြောနေတဲ့အဖွဲ့ကဘယ်လိုလောမှုအောင်လုပ်မှာလဲဆိုတဲ့အဟာကိုတော့ကျွန်တော်တို့ဒီပြည့်စုံချာလေးဟိုစဉ်းစားဖို့လုပ်နေတယ်သူရဲ့
ဟုတ်အဲ့ရမျိုးတွေရောအခုအမားတို့စပြီးတော့လုပ်နေပြီလားစပြီးစဉ်းစားနေပြီလားဘယ်လိုတွေလုပ်ရင်ရမယ်ဆိုတာရောအကောင့်ထဲပို့ရမျိုးတွေရောရှိပါပြီလားရှင့
်ကျွန်တော်တို့ကတော့ဟို Facebook နဲ့ပေါင်းပြီးတော့ပေါ့နော်ဒီပန်းစကားနေ online ပေါ်မှာ Facebook မှာတုံးရတဲ့ sticker လေးတွေကျွန်တော်တို့ထုတ်ခဲ့တာတွေရှိရပေါ့နော်အဓိကတော့အမုန်းစကားတွေတွေ့ရဆိုလို့ရှိရင်တချို့လူတွေကအများကြီးပဲစာရင်းရေးချင်အဲ့လိုမျိုးပဲကျွန်တော်တို့ဒီ sticker လေးတစ်ခုပို့လိုက်ရုံနဲ့ဒီအမုန်းစကားကို counter လုပ်မဲ့ဟာလေးတွေကျွန်တော်တို့လုပ်လို့ရအောင်ပေါ့နော် sticker လေးတွေကြီးနေတာတွေရှိတယ်နောက်ပြီးတော့ကျွန်တော်တို့ဟိုလက်ရှိ demand တွေပေးနေတာတွေရှိပါတယ်ရှင့်
ခုနအမပြောသလိုပေါ့နော်ဒီမြန်မာနိုင်ငံမှာ Facebook တောင်းတဲ့လူတွေကလည်းအများများတယ်ပေါ့လေအဲ့လိုများတာနဲ့အတူအမုန်းစကားတွေနဲ့ပတ်သက်ပြီးတော့ရေးသားတာနောက်ပြဿနာဖြစ်စေမယ်ပေါ့နော်ရန်စားတွေလှုံ့ဆော်တဲ့ရေးသားမှုတွေလည်းပိုများလာတယ်လို့ဆိုတော့ဘလောက်တိုင်းတာထိပိုများလာလဲဥမာပြီးခဲ့တဲ့နှစ်ပိုင်းနေအတွင်းပေါ့နော်ဟိုဒီ internet ပိုပြီးတိုးတက်လာတဲ့အချိန်ပိုင်းအတွင်းမှာဘလောက်များလာတာတွေ့ရပါလဲရှင်
ကျောင်းတို့ဒီ Facebook ပုံစံတွေကလည်းခုဆိုလို့ရှိရင်ပေါ့နော်၆ကန်းနီးပါးလောက်ရှိလာပြီဆိုတော့လေတုံးဆွဲတဲ့တွေကကောင်းနေကြီးရဲ့တက်တဲ့တုံးဆွဲတာတွေလည်းရှိတယ်လို့ဆိုရကြီးရဲ့တက်တဲ့တုံးဆွဲတဲ့အပိုင်းကြီးကလည်းကျွန်တော်တို့ကအများကြီးပဲပြုလုပ်ကြပါလိမ့်ရှင်လူတွေအနေနဲ့ကလည်းကျွန်တော်အရင်တော့ကဘာမှအခုမတုံးခဲ့ရတဲ့ no technology ရတယ်ခုဆိုလို့ရှိရင်ဒီ Facebook ပေါ်ရောက်လာတော့ပေါ့နော်ဒီသတင်းတွေမှလည်းများကဟိုများသွားဖြစ်ပေါ့နော်စိတ်ပြီးတော့ချင်းချင်းပြီးတော့စဉ်းစားတော့ပဲနဲ့အများကြီးပဲယုံလာတာလေကြည့်လာတာလေးရှိတယ်လေဆိုတော့ဒါကြီးဖြစ်ပါဆက်ပြီးတော့ဖြစ်လာလဲဆိုလို့ရှိရင်ကောင်းတဲ့တဲ့တွေနဲ့ထက်လာလို့ရှိရင်လေကိုယ့်ရဲ့တဲ့တွေကပို့ပြီးတော့ပြန်တက်တဲ့သဘောတော်အားလည်းရှိတယ်ဆိုတော့လေဒီ Facebook ကြောင့်ဒီလိုမျိုးကောလာဟလတွေကလည်းပို့ပြီးတော့ဟိုပြန်လာတာအများကြီးနဲ့ဆိုတဲ့ဟာလည်းကျွန်တော်တို့တွေ့ရတယ်ရှိတယ်
မြန်မာနိုင်ငံရဲ့ဒီဟိုနည်းပညာပိုင်းနဲ့ပတ်သက်ပြီးအပြောင်းလဲပေါ့အထူးသဖြင့်ဒီ internet အပြောင်းလဲကိုကြည့်လို့ရှိရင်သူများနိုင်ငံတွေမှာလိုမျိုးအပြောင်းလဲတာမျိုးတစ်ချက်မြန်မာနိုင်ငံအပြောင်းလဲနည်းနည်းပိုထူးတယ်ပေါ့လေဘာလို့လဲဆိုတော့လူတွေကဒီဟိုတယ်လီဖုန်းလက်ကင် smartphone တွေအရန်ပေါ်လာတယ်အဲ့ဒီ internet ချိတ်တာတွေလွယ်လာတဲ့ခါကျတော့အဲ့ဒီပေါ်ကနေပြီးတဆင့်မူတည်ပြီးသုံးတာများတယ်နောက်တစ်ချက်ကလည်းသုံးတာများတယ်ဆိုတဲ့အပိုင်းမှာလည်းခုနအမပြောသလိုပေါ့ Facebook ကိုသုံးတဲ့လူတွေကပိုများတယ်ဆိုတော့အဲ့လိုမျိုးအပြောင်းလဲအခြေအနေကြောင့်မို့လို့ရောဒီလိုမျိုးဟိုအယုံလွယ်စေမဲ့အရေးသားတွေပြဿနာဖြစ်စေမဲ့အရေးသားတွေကလူတွေရဲ့ကောင်းတဲ့ကိုပိုရောက်တယ်လို့ရောအမားတို့မြင်ပါလားရှင့
်ဟုတ်ကဲ့ဟိုကကျွန်တော်တို့အချမ်းချင်းကြောရလို့ရှိရင်မြင်ပါတယ်ဘာဖြစ်လဲဆိုတော့ဖုန်းကြီးဆိုပဲကြည့်လိုက်မှဆိုရှင်လေတခြားနိုင်ငံတွေနဲ့မတူဘူးခြားနိုင်ငံတွေဆိုလို့ရှိရင်ဖုန်းတုံးလို့ဆိုလို့ရှိရင်ကျန်းမာလေးတွေညှိရတဲ့ကြီးတဲ့ဖုန်းတွေကနေမှတစ်ခုချင်းနဲ့ဒီ smartphone ကြီးကြောင်းလာကြတယ်ပေါ့နော်အင်တာနက်ဆိုလို့ရှိရင်လေဟိုတခြားနိုင်ငံတွေကဆိုလို့ရှိရင်ဒီ email ကနေတွားတယ်နောက်ပြီးတော့ဒီ internet ပေါ်မှာရှိတဲ့ forum တွေအဆင့်တွားတယ်နောက်ပြီးတော့ဒီ blog တွေတွားတယ်နောက်ပြီးတော့ Facebook ဒီ social network တွေဆိုလို့ရှိရင်အများကြီးဖြတ်တန်းလာခဲ့ပြီးမှအခုနေထောင်ရောက်လာတယ်ပေါ့နော်ဒီမှာနိုင်ငံကကျတော့ phone တွေဆိုလို့ရှိရင်ကျွန်တော်ကမတိုင်တဲ့အနေထားနေအခု smartphone တွေတန်းရောက်သွားတယ် internet ဆိုလို့ရှိရင်စစ်စစ်ပေါ့နော် internet ဆက်သွယ်ရေးပုံပြန်အဆင့်ဆင့်ကနေပြီးတော့ကျွန်တော်တို့ကခုန်တက်ပြီးတော့ email တွေပါတယ်ကနေခုန်တက်ပြီးတော့အခုလို့ရှိရင်ကျွန်တော်တို့ကဒီ social network Facebook ကိုပေါ့တန်းရောက်သွားတယ်တန်းရောက်သွားတဲ့အခါမျိုးမှာ digital literacy online literacy ပါနေတာရှိခဲ့တယ်။နောက်ပြီးတော့ကျမတို့တွေအနေနဲ့ဒီသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ media literacy အားနည်းတာရှိခဲ့တယ်။ရှိခဲ့တယ်ဆိုတော့ဒီအားနည်းချက်တွေနဲ့ကျမတို့အပြိုင်ပါးလေးပါထက်ရှိလာလဲဆိုတော့မြို့ပညာတွေကလည်းအရန်ထုံကားလာတယ်။ကျမတို့လက်တန်းမှာအကုန်လုံးလာနိုင်တယ်ဆိုတော့ပေါ့နော်။ media နဲ့ကျမတို့ကဒီ digital support များမှုတော့အားနည်းတဲ့အခါမျိုးမှာမြို့ပညာတွေကကိုအရန်မြင်လာတော့ဂျာထဲမှာမလိုက်နိုင်တဲ့အပိုင်းလေးတွေလည်းကျမတို့တွေ့ရတယ်ပေါ့နော်။ဆိုတော့အဲ့ဒီအပိုင်းတွေကြောင့်ကျမတို့တွေအနေနဲ့တခြားနေရာတွေနဲ့မတူတဲ့နေပေါ့နော်။ပို့ပြီးတော့ဒီအားနည်းချက်တွေရှိရလို့ရခင်ရှိ
ဟုတ်အဲ့ဒီအားနည်းချက်တွေပေါ့ခုနပြောတဲ့ဒီကွာဟနေတဲ့အပိုင်းတွေကိုနည်းသွားအောင်ပေါ့နော်အမားတို့လိုမျိုးဒီ IT ပညာကျွမ်းကျင်တဲ့သူတွေအနေနဲ့ဒီ IT ပညာတိုးတက်ရေးလုပ်နေတဲ့သူတွေအနေနဲ့ရောဘာတွေလုပ်နေလဲဘာတွေလုပ်နိုင်မယ်လို့ရောပြောနိုင်ပါလဲရှင
်ဟိုလုပ်လို့ရတဲ့အပိုင်းတွေကတော့ပေါ့နော်အများကြီးပဲရှိတယ်ဥပမာတယောက်ချင်းစီပိုင်းကနေလည်းလုပ်လို့ရတဲ့ဟာတွေရှိတယ်နောက်ပြီးတော့ဒီအဖွဲ့အစည်းပိုင်းတွေကနေလည်းလုပ်ရတဲ့အပိုင်းတွေရှိတယ်နောက်ပြီးတော့ policy level ကနေလည်းလုပ်ရတဲ့အပိုင်းတွေရှိတယ်လေ online ဆုံးရှိတဲ့အနေနဲ့တာဝန်ရှိစွာတာဝန်ပြီးစွာသုံးရမယ်နောက်ပြီးတော့ကိုယ်သုံးတဲ့ platform ကိုလည်းဘယ်လိုသုံးချလို့ရလဲဆိုတာကောင်းကောင်းလေးသိဖို့လည်းလိုအပ်ပါသေးတယ်ရှင
်မြန်မာနိုင်ငံမှာ ICT နည်းပညာကဏ္ဍတိုးတက်လာစေရေးစ조사ဆောင်ရွက်နေတဲ့မီဒီယာအဖွဲ့ကမှုဆောင်ညွှန်ကြားရေးမှူးမတ်ထိုက်ထိုက်အောင်ဖြစ်ပါတယ်။လူမှုကွန်ရက်တုံးနေကြသူတွေအနေနဲ့အွန်လိုင်းပေါ်မှာကိုရေးသားတဲ့အကြောင်းတွေကိုသူတပားမထိခိုက်အောင်ရေးမယ်ဆိုရင်သူတို့စ조사နေကြသလိုငိမ့်ချမ်းတဲ့အွန်လိုင်းရဝန်ဖြစ်ပေါ်လာဖို့ကမခက်ခဲဘူးလို့ထင်ပါတယ်ရှင
်။မဆုမြတ်မွန်အစီအစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုစနေညနဲ့တနင်္လာညတွေမှာထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။မကြာခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့စနေညဒဲရီလေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိတာမျိုးစောင့်မျှော်နားဆင်ကြပါရှင်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပြီးတော့ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရတယ်ဆိုရင်တော့ဖုန်းနံပါတ်က1-232-382-999ဖြစ်ပြီးတော့ first နံပါတ်ကတော့1-232-382-999ဖြစ်ပါတယ်ရှင် VOA ကနေနောက်ဆုံးရသတင်းအစီအစဉ်တွေကိုလည်းနေ့စဉ်သတင်းလွှာအစီအစဉ်ကိုဇက်တိုက်ပို့ပေးနေတာမို့ bamis@voanews.com မှာမိမိတို့ရဲ့ email လိပ်စာကိုပေးပို့ပြီးတောင်းခံနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်ဖေဖော်ဝါရီလ6ရက်စနေညပိုင်းအစီအစဉ်တွေကိုည10နာရီထိဇက်တိုက်ထုတ်လွှင့်ပေးမှာပါလိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ57 kHz 5885တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဇက်တိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့တော်တာရှင်ဆောင်မြော်နေကြတဲ့စနေညတိုက်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးတော့မယ့်အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကစီစဉ်ပြီးတော့ထုတ်လုပ်သူကိုရန်နိုင်နဲ့အတူတင်ဆက်ပေးမယ်စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။ကျွန်တော်တို့တော်ရရှင်တွေအားလုံးသိထားပြီးတဲ့အတိုင်းပါပဲ။ဒုတိယအကြိမ်လွှတ်တော်တက်တန်းအတွက်လွတ်တော်အသီးသီးကိုခေါင်းဆောင်သွားမယ်အဓိကအဖြစ်ကျွန်တော်တို့တနိုင်ငံလုံးနဲ့ဆိုင်တဲ့ပြည်သူလွတ်တော်အမျိုးသားလွတ်တော်ပေါ့လေဒီလွတ်တော်တွေကိုခေါင်းဆောင်သွားမယ်ဥက္ကဋ္ဌတွေဒုဥက္ကဋ္ဌတွေရွေးချယ်ထားပြီးပါပြီကျွန်တော်တို့ဒီညဆွေးနွေးကြမယ့်အကြောင်းအရာကအခုခေါင်းဆောင်အသစ်တွေဥက္ကဋ္ဌအသစ်တွေဒုဥက္ကဋ္ဌအသစ်တွေဦးဆောင်သွားမယ်လွတ်တော်တွေရဲ့စွမ်းဆောင်နိုင်ရည်အလားအလာအဲ့ဒါကိုကျွန်တော်တို့ဘလောက်ကျွန်တော်တို့သောတာရှင်တွေကယုံကြည်ကိုးစားမှုရှိပါသလဲလွတ်တော်တွေရဲ့အဓိကလုပ်ငန်းဖြစ်တဲ့ဥပဒေပြုရေးပိုင်းတခါအစိုးရရဲ့လုပ်ငန်းတွေကိုစောင့်ကြည့်ထိန်းကိုရေးပိုင်းတွေမှာအခိုင်အမာဒီလွတ်တော်တွေကဥဆောင်သွားနိုင်မယ်လို့ယူကြည်ကြပါသလားဒါကိုအဓိကဆွေးနွေးတော်ဖို့ဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားတဲ့သူနှုတ်ဦးထဲမှာသူကတော့ကျွန်တော်တို့ပြီးခဲ့တဲ့လွတ်တော်တက်တန်းအတွင်းမှာဒီဘောမျိုးနယ်ကနေပြီးတော့လွတ်တော်ကိုယ်စားလှယ်ဖြစ်ခဲ့တဲ့လွတ်တော်ကိုယ်စားလှယ်ဟောင်းပေါ်လေအခုတော့ဦးရထွန်းဖြစ်ပါတယ်နောက်တူကအများပြည်သူမူဝါဒရေးရဆိုင်ရာတန်လွင် Institute ကိုတည်ထောင်သူသူဖြစ်တဲ့ကိုစောကပိဒီနှုတ်ဦးကိုကျွန်တော်တို့ပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားပါတယ်တရားပါဝင်ဆွေးနွေးမဲ့သူအတော်များများရှိပါတယ်ကျွန်တော်တို့အချိန်ရသလောက်ဒီလူတွေအားလုံးပါဝင်ဆွေးနွေးနိုင်အောင်ကြိုးစားသွားပါမယ်အကယ်၍များအချိန်အကန့်အသတ်ကြောင့်အားလုံးမပါဝင်ပါဝင်ခွင့်မရခဲ့ဘူးဆိုရင်လည်းနားလည်ခွင့်လွှတ်ပေးဖို့စောစီစွာပန်ကြားပါတယ်တခါအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့လူကျွန်တော်တို့ရဲ့ VOA Facebook Fan Page ကနေပြီးတော့အမှတ်ချက်ပေးဆွေးနွေးထားတဲ့မှတ်ချက်တွေလည်းရှိပါတယ်ကျွန်တော်တို့အတတ်နိုင်ဆုံးရတဲ့အချိန်တွေမှာဆွေးနွေးသွားကြရအောင်ပါဆိုတော့ပထမအဦးဆုံးကျွန်တော်တို့ပင်တိုင်းဆွေးနွေးပေးမဲ့သူနှစ်ဦးရဲ့သဘောထားကိုရင်ဆိုနားထောင်ကြည့်ရအောင်ပါဆိုတော့ဦးရထွန်းခင်ဗျာဦးရထွန်းကပြီးခဲ့တဲ့လွှတ်တော်တက်တန်းအတွင်းမှာလည်းလွှတ်တော်ထဲမှာကိုယ်တိုင်လွှတ်တော်ကိုယ်စားလှယ်တူဖြစ်နေတဲ့တည်းဝဝင်ပါဝင်ခဲ့သူဆိုတော့အခုလာမယ့်လွှတ်တော်ကိုကျွန်တော်တို့နောက်၅နှစ်တက်တန်းအတွက်မျှော်ကြည့်မယ်ဆိုရင်ဒီလွှတ်တော်ရဲ့စွမ်းဆောင်နိုင်ရည်အလားအလာနဲ့ပတ်သက်ပြီးတော့ဦးရထွန်းအကြံပြင်းဘယ်လိုသုံးသပ်ထားပါသလဲ။အဲ
ကျွန်တော်တို့လွှတ်တော်ဒီတောင်စုဆက်လွှတ်တော်ရဲ့အဓိကတာဝန်ကတော့ဒီအစိုးရအဖွဲ့ရဲ့လုံငန်းတာဝန်တွေပေါ့နော်ဘတ်ဂျက်တွေလုံငန်းတာဝန်တွေဒီလူလူအပေါ်မှာဒီမှာအုတ်ချုပ်ခဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်ကြီးကြက်တာပေါ့ကြီးကြက်တာအဲနောက်တစ်ခါဒီဒီလူလူအတွင်းမှာအစိုးရရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့တရားမဲ့တရားမဲ့ပြင်ဆင်ခံရတာဒီကျွန်တော်တို့အဆင်မပြေတာမှန်သမျှကိုဒီလူလူအနေနဲ့သင့်ဒီမေးလာတဲ့ကိစ္စတွေတော်တော်ကိုယ်စားလှယ်တွေကမေးခွန်းတွေကျင်းပါပေါ့နော်နောက်တစ်ခုကတော့ပြည်သူလူထုကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတွေအသက်ပြထမ်းတာအဟောင်းတွေကိုလည်းဒီခင်းနဲ့မလျော်ညီတော့ဘူးဆိုပြင်ဆင်တာဆက်ဖြတ်တာပေါ့နော်အဲ့ဒီလုပ်ငန်းတွေလုပ်ကြရတာဖြစ်တာပေါ့အဲ့လိုဖြစ်တဲ့အခါကျတော့လွှတ်တော်ထဲမှာဒီလူလူလတ်လတ်ဒီမိုကရေစီကြကြချုံးနေနိုင်ဖို့ကအရေးကြီးတယ
်ဟုတ်ကဲ့
အဲ့ပြီးခဲ့တဲ့ငါးနှစ်တန်းအပြင်မှာတော့ကျွန်တော်တို့အဲ့ဒါတွေကိုချုံးနေနိုင်ခဲ့တယ်သို့တော့အစိုးရအဖွဲ့နဲ့အဲဒီပေါင်းစပ်လုပ်ရတဲ့အခါမှာအစိုးရအဖွဲ့ကဒီလွှတ်တော်ရဲ့သဘောတဘာဝနဲ့လွှတ်တော်ရဲ့ထင်ကြောင်းမှုကိုကောင်းကောင်းနားမလည်တဲ့အခါကျတော့အဆင်မပြေဘူးပေါ့နော်အ
ဆင်
မပြေဘူးသူ့ရဲ့ဒီရန်တရားအဟောင်းကြီးကိုသူကထိမ့်သိမ်းကာဝယ်စောင့်ရှောက်နေတယ်လို့ဖြစ်တော့ဖြစ်ရောက်တဲ့လောက်မဖြစ်ရောက်ဘူးပေါ့နော် အဲ့ဒါကြောင့်အခုလာမယ့်လွတ်တော်ကတော့အစိုးရအဖွဲ့ကလည်း NLD ပဲဦးပြီးပြီးတော့ဖွဲ့စည်းမှာဖြစ်တယ်သူ့ရဲ့ mindset တွေကလည်းအရင်အစိုးရတဲ့တော့ပြည်ပြောင်းလဲခြင်းနဲ့စိတ်ပို့ပြီးတော့ထက်တန်တဲ့ပုံစံများပါဝင်မှာဖြစ်ပြီးတော့အစိုးရကိုခေါင်းဆောင်တဲ့သမ္မတကလည်းအဲဒေါန်ဆန်းစုကြည်ဒါမှမဟုတ်လေဒေါန်ဆန်းစုကြည်ကနော်ဒီညင်ကြားထားတဲ့ပုံကိုပဲဖြစ်နေဆိုတဲ့အခါကျတော့ပို့ပြီးတော့ကြီးရောက်ရောက်ဒီအစိုးရကိုကြီးကြပ်နိုင်လို့ဒီဒီဒီအတွက်ပို့ပြီးတော့ကောင်းမွန်တဲ့ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေလုပ်နိုင်လိမ့်မယ်လို့အဲ့လိုမှန်းထားရပါတယ
်ဟုတ်ကဲ့ပါခင်ဗျာကိုစောကပီအခုဦးရထွန်းပြောတာကိုစောကပီသဘောတူပါသလားကိုစောကပီကိုယ်တိုင်ရောဘယ်လိုသဘောရပါလဲ
ဟုတ်ကဲ့သဘောတူပါလဲအခုဒီလာမယ့်ပြက်လာတဲ့အခုဆိုတော့ပေါ့နော်ရေကောက်ခံရတဲ့ပြည်သူလွတ်တော်ကိုယ်စားလှယ်များလွတ်တော်ကိုယ်စားလှယ်များအနေနဲ့ကတော့တကယ်တည်းပြည်သူလူထုရဲ့ဒါဟိုထောက်ခံမှုအပြည့်နဲ့ပေါ့နော် mandate အပြည့်အဝရှိတဲ့အတွက်ကြောင့်မလို့သူတို့ပထမဦးဆုံးအနေနဲ့တော့ဒီလွတ်တော်ကိုလွတ်တော်ကင်းကိုထိုက်ခိုက်တန်းတန်းပေါ့နော်ရောက်လာတယ်လို့ပဲပထမဦးဆုံးကျွန်တော်ပြောလိုပါတယ်ဟုတ
်ကဲ့
နောက်တစ်ခုကတော့ဒီရွေးချယ်ပြည်ယောက်ခံရတဲ့ကိုယ်စားလှယ်တွေရဲ့နောက်ခံနဲ့သူတို့ရဲ့နော်ဆိုဟိုစားဒီနောက်ခံ background နဲ့ command ကြောင်းဒီအရာရောမတူတူရဲ့အတက်ပညာပိုင်းတွေအရာကိုကြည့်နေဆိုလို့ရှိရင်ဒီလွတ်တော်ကိုကျွန်တော်တို့ကြည့်လိုက်တဲ့လာတဲ့လူတွေကသူကလည်းပဲသူတို့ရဲ့ညောအမြင်အတွေ့အကြုံတွေတမန်ကြောင်းတွေသူတို့ရဲ့အတက်ပညာတမန်ကြောင်းတွေလည်းအတက်ပညာဖက်ကြောင်းတွေရှိဖြစ်ကြောင်းမလို့ဒီမတူတဲပြားချမ်းသာတဲ့ဒါအတူတူနောက်ခံတမန်တွေအတက်တက်ပညာတွေအတက်ပညာရှင်တွေကနေတစ်ဆင့်လာတဲ့အတွက်ကြောင်းမလို့လည်းပဲကျွန်တော်တို့ပုံပြီးတော့ဒီဟိုစားပေါ့ဒီလွတ်တော်မှာသူတို့လောက်အောင်မယ့်ဥပဒေပြည့်ရေးရဆိုင်ရာကိစ္စတွေကိုလည်းပို့ပြီးတော့ကြည့်ပြီးရအောင်လုပ်နိုင်မယ်ဆိုတာကတော့ကျွန်တော်တို့ကမျှော်လင့်ထားပြီးသားပါ
ဟုတ်ကဲ့
ဒီတော့လည်းပဲဒီလုပ်တဲ့အခါမှာလွတ်တော်ကကျွန်တော်တို့မြန်မာနိုင်ငံရဲ့တမန်ရောင်းရကြည့်နေဆိုရင်အစ်စ်လိုပဲပြောလို့ရပါသေးတယ်အခုလိုဒီလူကြီးဆိုတဲ့ရွေးချယ်တင်ရတဲ့လွတ်တော်ကိုယ်တော်တက်လာတဲ့ပထမဆုံးကြီးဖြစ်တဲ့ကြောင့်မလို့တော့ဒါလိလာစရာမှတ်သားစရာအကူအညီယူစရာနဲ့ဟိုစားပေါ့နော်ဒီအကြံဉာဏ်ကောင်းကံကြရရောရှိလာပါလိမ့်မယ်ဆိုတော့ကျွန်တော်တို့ကသာတောင်းမြင့်လင်းသာပြီးသားဖြစ်ပါတယ်
ဟုတ်ကဲ့ဒီနေရာမှာဦးနာဦးရေထွန်းပြောတဲ့ဇကားပေါ်မှာရောအခုကိုစောကပီပြောတဲ့ဇကားပေါ်မှာရောကျွန်တော်တခုတွေးမိတာပါလဲဆိုတော့လွတ်တော်ကိုယ်စားလှယ်တွေကအသစ်ဖြစ်တယ်လွတ်တော်ကလည်းပဲဒါဒီမိုကရေစီပြည်ပြင်ပြောင်းလဲနေတဲ့ကာလမှာဒုတိယအကြိမ်တက်တန်းလွတ်တော်မှာအရက်သားအများဆုံးပါလာတဲ့လွတ်တော်ဒီလူတွေအများစုကမြန်မာနိုင်ငံဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်နှစ်ပေါင်းများစွာလုပ်ခဲ့ကြတဲ့လူတွေဆိုတာကတော့ကျွန်တော်တို့တတိထောက်ထားရတဲ့ပြည်ဝန်တန်တရားဖြစ်เสียမှာမရှိဘူးဒါပေမဲ့ခုနပြောတဲ့အတွေ့အကြုံပိုင်းကတော့တစ်ဖက်မှာလည်းပဲလွတ်တော်ထဲမှာဟလာဒီတမတော်ကနေပြီးတော့တိုက်ရိုက်ခံထားတဲ့တမတော်သားကုစရယ်နဲ့15ရာခိုင်နှုန်းကလည်းပဲရှိနေသေးတယ်ဒါကတပိုင်းတစ်ဖက်မှာကျတော့လူလူကနေပြီးတော့သူတို့တခဲနဲ့ရွေးကောက်တင်ပြောင်းလိုက်တဲ့လွတ်တော်ကုစရယ်တွေကဒီလွတ်တော်ပေါ်မှာမျှော်လင့်ချက်တွေကတိတ်ကိုကြီးနေတယ်ဆိုတော့လူဒုမဲဆန္ဒရှင်တွေရဲ့မျှော်လင့်ချက်တွေတိတ်ကြီးနေတာကိုရောဘယ်လိုချိန်ညှိလို့ရမလဲဦးရတော်ခင်ဗျအ
ဲဒီအမှားကတော့ဒီလူတို့ကတော့အပြောင်းလဲကိုမျှော်လင့်တာပေါ့နော်အပြောင်းလဲကိုမျှော်လင့်တဲ့အခါကျတော့အဲကျွန်တော်တို့တချို့သောကိစ္စတွေကတော့ဥပဒေတွေကိုကျွန်တော်တို့ဒီလူတို့အတွက်အကျိုးရှိတဲ့ကာကွယ်ဆောင်ရွက်တဲ့ဥပဒေတွေပြဋ္ဌာန်းပေးပြီးတော့အဲ့ဒီဥပဒေအတိုင်းအစိုးရအဖွဲ့အစည်းတွေကနေပြီးတော့လက်တွေ့အဲစီးပွားရေးအမှန်တကယ်အကျင့်တောင်းတာအဲ့ဒီလိုလုံးယုံတဲ့ကျွန်တော်တို့အပြောင်းလဲဖြစ်သွားနိုင်တာရှိတယ်လို့တချို့ကိစ္စတွေကြတော့လေဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲမှဒီအပြောင်းလဲတွေဖြစ်သွားနိုင်တာမျိုးတွေလည်းရှိတယ်ပေါ့
ဟုတ်ကဲ
့အဲဥပမာကျွန်တော်တို့ဒီပြည်ရင်းစစ်ရစဲရေးဆိုင်ရာကိစ္စတွေဆိုလို့ရှိရင်တော့အဲတိုင်းနာတဲ့နိုင်ငံဖွဲ့စည်းပုံနဲ့အခုငြင်းငြင်းဆွေးနွေးနေတယ်အဲ့တော့ဒီဟာကိုရစဲပြီးတော့ကျွန်တော်တို့ဒီစစ်မှာစစ်စစ်ထောင်းနေတဲ့တိုင်းပြည်ဆင်းရဲနေတဲ့တိုင်းပြည်မှာကျွန်တော်တို့ကဒီရနေပြီးကျွန်တော်ငင်းကြမ်းရကြခြင်းနဲ့ဆိုလို့ရှိရင်တော့ငင်းကြမ်းလည်းရမယ်ဆိုတော့ PPPD အတွက်ကအများကြီးအပြောင်းလဲဖြစ်သွားမယ်ဒါ
ဟုတ်ကဲ့
ဒီလူတွေကမျှော်လင့်နေတဲ့အချက်ဖြစ်တယ
်ဟုတ်ကဲ့
အဲ့ဒီအတွက်ဆိုလို့ရှိရင်ကျွန်တော်ကဖွဲ့စည်းပုံအခြေခံဥပဒေပြင်တာပါခြင်းနဲ့ပါလာနိုင်တာပေါ့လေ
ဟုတ်ကဲ့
ငင်းကြမ်းရွှေမြူဝတ်တွေကလည်းဖြစ်ဟုတ်ကဲ့
ဆိုတော့ကိုစောကပီခုနဦးရထွန်းပြောတဲ့ပုံမှာကျွန်တော်တစ်ချက်နားလဲတာပါလဲဆိုတော့လူတွေရဲ့မျှော်လင့်ချက်တွေတိတ်မြင့်နေတဲ့အချိန်မှာလူတွေကဒီအပြောင်းလဲကိုကိုတိုင်အပြောင်းလဲကတကယ်ဖြစ်လာပြီလို့ကိုတိုင်ခံစားဖို့တော့ကလူတွေစီကိုတိုက်ရိုက်ရောက်တဲ့လူတွေတိုက်ရိုက်ခံစားတဲ့အပြောင်းလဲတွေတော့တကယ်ပဲလုတ်ပေးနိုင်ဖို့လို့ပါပေါ့နော်ကိုစောကလေ
းဟုတ်ကဲ့အဲ့ဒါလည်းလို့ပါပဲဒီပေါ်လည်းပဲတခုကတော့အမှချက်ချင်းလက်ရင်းကြီးကိုနော်တက်တီပြပြီးတော့ဒီကနေ့ငါ့ပြန်တွေ့ရမယ်အပြောင်းလဲတွေရှိနိုင်တယ်လို့နော်တချို့အပိုင်းကတော့လည်းဒီကြေရင်ပြောင်းလဲတော့မယ်ဆိုတဲ့အလားအလာနဲ့လမ်းကြောင်းမှန်တစ်ခုကိုတင်ပြနိုင်တဲ့အနေအထားမျိုးဆိုရင်လည်း စီစီလူလူအနေနဲ့ကလည်းနားလေပေးနိုင်တဲ့အနေအထားမျိုးတွေအများကြီးရှိပါတယ
်။ဒါ
ပြောလဲဆိုတော့ပထမလွတ်တော်နဲ့ဒီဒုတိယလွတ်တော်နဲ့ကွာခြားတာတခုကတော့ခုနဥစာပြောတဲ့ဒီ
စီစီ
လူလူရဲ့အကျိုးရှိမဲ့နော်အစီစီလူလူကရက်ပြီးနဲ့ဥပဒေတွေပြတ်ထန်းနိုင်ဖို့ဆိုတဲ့နေရာမှာဒီအခုလွတ်တော်ကတော့ဒီခုတက်လာတဲ့ပုံစံတွေကဒီလူလူတကယ်ရွေးချယ်ပြင်မြောက်လိုက်ပြီးတော့အများစုကတက်လာတာဖြစ်တဲ့အကြောင်းမလို့ဒီအသေးအသေးကိုဖွင့်ဆိုတဲ့နေရာမှာတကယ်ပဲပြည်သူတွေအတွက်ပုံစားပြင်ပြီးတော့ပို့ပြီးတော့ဖွင့်ဆိုလိုက်ဖွင့်ဆိုပေးနိုင်လိမ့်မယ်လို့နော်ပြည်သူတွေရဲ့အကျိုးရှိဖို့ဆိုတာဘယ်အရာတွေလဲဘယ်လိုဥပဒေမျိုးတွေလဲဆိုတာကိုပို့ပြီးတော့အစိတ်နဲ့ဖွင့်ဆိုနိုင်မယ်လို့ပထမဆုံးကျွန်တော်တို့ပြောလင်းရတာရှိပါတယ
်နောက်
တစ်ခုကတော့ကျွန်တော်နည်းနည်းဟိုစာထောက်ပြကြင်တာကတော့ဒီပြည်သူငင်းငင်းနဲ့ပတ်သက်တယ်ဆိုလို့ရှိရင်အခုလက်ရှိသွားနေတဲ့အရေးကြီးဆိုးရတဲ့ဒီသွားနေတဲ့ငင်းငင်း process ကတချို့အပိုင်းတွေကလွတ်တော်ပြင်ပကနေသွားနေတဲ့လမ်းကြောင်းတချို့လည်းဖြစ်တယ်ဆိုတော့လည်းဒီငင်းငင်းဒီငင်းငင်းနဲ့ပတ်သက်ရင်လွတ်တော်ထဲမှာပြန်ပြီးတော့အပြည့်အစုံရယူရမယ်ဆိုတဲ့အပိုင်းတွေလည်းရှိတဲ့အတွက်ကြောင့်မလို့တော့လွတ်တော်ရဲ့အခက်အခဲများရှိတယ်ဒီလိုလည်းဒီခုကိုခြေရည်ပြီးတော့လွတ်တော်ပြင်ပမှာဖြစ်နေခဲ့တဲ့ဖြစ်လာခဲ့တဲ့ process เนาะလမ်းကြောင်းတစ်လျှောက်နဲ့အခုလွတ်တော်ထဲမှာပြန်ပြီးတော့ဆင်းနေပြီးတော့တာဝန်ယူရမယ်လမ်းကြောင်းနှစ်ခုကိုဘယ်လိုထိန်းသိမ်းမလဲဘယ်လိုပြန်ပြီးတော့ပေါင်းစပ်လုပ်ဆောင်မလဲဆိုတဲ့အပိုင်းကတော့အခုဒီမှာအခုဒီလွတ်တော်ဒုတိယလွတ်တော်မှာပေါ့နော်ဆက်လာတဲ့လွတ်တော်ကိုယ်စားလှယ်နေပြီးတော့အသာဆင်းနေရမယ်ဒါလက်ခံပြီးတော့စဉ်းစားမယ်အစိတ်ပိုင်းတွေရှိလာပါတယ်ဒီအပိုင်းပေါ်မှာတော့ကျွန်တော်တို့တိုင်းသားတွေအနေနဲ့ရောတော့ PPDD နည်းရပါသားကိုအများကြီးညွှန်လင်းထားတာရှိတဲ့အတွက်ကြောင့်မို့လို့တော့ဒါကိုရင်ဆိုင်ရမယ်ဟာဖြတ်တန်းရမယ်ဒါလုပ်ငန်းဒါဒီလိုသာပေါ့နော်ရင်ဆိုင်ရမယ်လုပ်ငန်းအကြီးကြီးတွေကတစ်ခု
ကို
ကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တိုင်းရဲ့ပအောင်ဆွေးနွေးမယ်တော်ရရှင်နေဖိတ်ခေါ်ပါမယ်ဒီပထမဦးဆုံးတစ်ယောက်ကကရင်မျိုးသားပါတီကမမြင့်ဆိုးပါမမြင့်ဆိုးသဘောထားကြားပါရစေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကရင်မျိုးသားပါတီရပါအခုကျွန်တော်တင်ပြချင်တာကတော့အမျိုးသားလွတ်တော်မှာပြည်သူလွတ်တော်မှာတိုင်းသားလူမျိုးတွေကိုတက်ထားတဲ့အတွက်ကြောင့်ကျွန်တော်တို့သမဏမပဲဝန္တာအားရကြည့်ပါပါတယ
်ဟုတ်ကဲ့
နောက်တစ်ခုကကျွန်တော်တို့ဒီတိုင်းသားပါတီမှာပါတိုင်းသားပါတီကရခိုင်မျိုးသားပါတီဦးစားအောင်လည်းပါလာတယ်နောက်တစ်ခါအတိုက်ခံပါတီဖြစ်တဲ့ကျွန်တော်တို့ဒီဒီကောင်ကြောင့်ကောင်နဲ့ပုံမေးတော်တရားဥပဒေခွန်ရလည်းဒီလိုလက်ထံမှာဒုဥရအနေနဲ့ပါဝင်တယ်။အဲလိုပါဝင်တဲ့အတွက်ကြောင့်ဒီလိုအချင်းချင်းလေးရတော့အမတန်မှလည်းဆက်ပါပါပဲ။ဒီလိုအမျိုးသားလက်တော်ရောပြည်သူလက်တော်မှာရောကျွန်တော်တို့အားရပြည့်နေကြရတော့ရှိပါတယ
်။ဟုတ်ကဲ့ခင်ဗျာ
။ဒါပေမဲ့လည်းတစ်ခုရှိတာကတော့ကျွန်တော်တို့မှာအားမရတာကတော့မတော်စုအခြေခံဥပဒေကြီးကကျွန်တော်တို့ခံနေကြတာ
။ဟုတ်ကဲ့
မတော်စုအခြေခံဥပဒေကြီးမှာကျွန်တော်ပြန်ကြည့်မယ်ဆိုရင်ဒီ50ဘုရားလုံးရဲ့၄ဘုံ၆ရဲ့ဒီနေ့ကအများပြောနေကြတာပေါ့ဗျာအဲ့ဒီကြားကြောင်ကျွန်တော်တို့မပြင်းစင်နိုင်ဒီကာလပတ်လုံးဒီဒီဒီနေ့မြေသားဒီမိုကရေစီဘုရားကိုအာနာဘလောက်ပဲလျော်တည်လျော်ပြီးမြေသားဒီမိုကရေစီဘုရားကပြီးရတဲ့အာနာကိုရရှိနိုင်မှာမဟုတ်ပါဘ
ူးဟုတ်ကဲ့ခင်ဗျာ
ဒါပေမဲ့မြေသားယူရရှိရင်ဆိုတော့စမတော်နဲ့အမေဒီအဲ့တခုတရားမယ်ဆိုလို့ရှိရင်တော့ဖြစ်တဲ့အရာတွေဆက်ဆံမှုကိုကျွန်တော်ကဒီ၅မိနစ်တော့ကာလအတွင်းပါလုံးတောင်းပြီးတော့ဒီဆောက်ပါမှာဖြစ်တဲ့အတွက်ကြောင့်တခြားကိစ္စတွေမှာကျွန်တော်တို့ဆက်လက်ဆောင်ရွက်သွားဖို့ဆိုတာနည်းနည်းအားမင်းနေပါလိမ့်မယ
်ဟုတ်ကဲ့
ဒါလည်းဆိုတော့ကျွန်တော်တို့ဒီမကောင်းရှိအခြေခံဥပဒေမှာပါတာဆိုလို့ရှိရင်တကယ်အစိုးရအဖွဲ့ကြီးမှပါတဲ့ဒီကိစ္စဝင်ကြီးတို့မယ်လဝင်ကြီးတို့ဇာဝင်ကြီးတို့ဆိုတာကံကဥကကာကျုပ်က
ဟုတ်ကဲ့ဟုတ်ကဲ့နည်းနည်းချုပ်ပေးပါခင်ဗျာ
ဒါတော့ခါတဲ့ပုံစံလေးဖြစ်တယ်အဲ့တော့ကကျွန်တော်တို့ဒီမန္တန်လေးကမှာဖိတ်ချေးရေးမန္တန်တရားစီရေးမန္တန်ဥရေကြီးရေးမန္တန်နော်အဲ့ဒီမန္တန်ဒီမှာဆိုလို့ရှိရင်ဖိတ်ချေးရေးမန္တန်နဲ့တရားစီရေးမန္တန်ကကျွန်တော်တတ်မှတ်တော့လက်ကမှာကြည့်ပါတယ
်ဟုတ်ကဲ့ဦးမမြင့်စု
ကြည့်လိုက်မယ်ဆိုလို့ရှိရင်လည်းကျွန်တော်တို့တရားစီကြီးကိုကျွန်တော်ပြောင်းလဲလို့မရပါဘူး။
ဟုတ်ကဲ့နည်းနည်းလေးချုပ်ပေးပါခင်ဗျာကျွန်တော်တို့နောက်လူတွေလည်းရှိသေးလို့ပါ။
ကျွန်တော်ပြောင်းလဲလို့ရမယ်။
ဟုတ်ကဲ့။ဟုတ်ကဲ့ဥမမြင့်စု။ဟုတ်ကဲ့ဥမမြင့်စုပြောတဲ့သဘောထားကိုကျွန်တော်ခြုံငုံမိပြီလို့ကျွန်တော်ယူဆပါရတယ်။ခက်ခဲတွေကရှိနေပါတယ်။လက်ရှိမှာအခြေခံဥပဒေအကျက်အတည်းရှိနေသေးတာကိုလည်းပဲအားလုံးကထောက်ပြထားပါတယ်။ဒီအကျက်အတည်းနဲ့ဒီအခြေအနေအောက်မှာပဲနောက်တက်လာတဲ့လွတ်တော်ကောင်းဆောင်တွေလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ဆက်လုပ်သွားရမှာဆိုတဲ့အခါကျတော့ကျွန်တော်တို့က ဒီရှိပြီးသားအကြက်တဲ့အခြေအနေအောက်မှာဘလောက်အောင်မြောင်ဆွမ်းဆောင်နိုင်မလဲဒါကိုကျွန်တော်တို့ဆက်ပြီးတော့သုံးသပ်ချင်ပါတယ်။နောက်တစ်ခါနောက်တစ်ယောက်ကကျွန်တော်တို့ဒီမန္တလေးကကိုကျော်သူဝင်းကိုကျော်သူဝင်းသဘောထားပြောလို့ရပါပြီ
။ဟုတ်ကဲ့ခင်ဗျ။အဲခုဒီလိုလတော်နဲ့ငွေကတော့တော်ပါတော့။ဒီကတော့တော်မှာဦးဝင်းဦးတူကမြတ်တို့နောက်ဝင်းခိုင်တန်းဒီတော်နမောဒါလည်းအနဒီယာခန္ဓာရယ်မျိုးဆိုတော့လူရဲ့ဆောင်ကြီးကတော့စောင့်ကြည့်ရမှာပေါ့အခုတော့စေစောင့်ကြည့်လို့မရသေးဘူးနော
်ဟုတ်ကဲ့ခင်ဗျာ
နောက်ပြီးတော့ဒီသိုးရဖွဲ့မှာကျတော့ပြုတ်တော့ဘလို၆တန်းနဲ့တော့ဒီသိုးရဖွဲ့ကလည်းပြောမှဆိုတော့ဒေါက်ကန်းသူကြီးဥဆောင်ပါပဲလေ
ဟုတ်ကဲ့
ဒေါက်ကန်းသူကြီးဥဆောင်ပါသေးတဲ့အတွက်ပြုတ်တော့ကတော့သူဒီတရားစီရင်တရားဥရီဒီကရပန်တော့တော်ကန်တော့ဒီဥဆိုးရပန်တော့ဒေါက်ကန်းသူကြီးဥဆောင်ပါဖြစ်တဲ့အတွက်ကိုယ်ကြီးပိုင်းအောင်တော့တက်ပြီးတော့တန်ပိုးနိုင်တယ်လို့ကျွန်တော်ပြောဆိုတော့အောင်စံကြီးဦးဆောင်ပါဟု
တ်ကဲ့ခင်ဗျာ
သူဦးဆောင်မှာသူဦးဆောင်မဲအောင်မှာသွားမှဆိုတဲ့အတွက်တော့အဲကျွန်တော်တော့ဒီသူတို့တော့မဲ
ဟုတ်ကဲ
့ဖွဲ့စည်းပုံကြီးဆုံးပြည်စီရေးလို့ပြောပါတော့
ဟုတ်ကဲ့
ဒါတော့ဖွဲ့စည်းပုံအဓိကလုပ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာ
သူရပိုင်းအောင်တော့အောင်စံကြီးဦးဆောင်ပါမှာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကိုကျော်သူဝင်ကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဦးရထွန်းနဲ့ကိုစောကပီပဲကျွန်တော်တစ်ချက်ပြန်လှည့်ပါမယ်ဆိုတော့ဦးရထွန်းဒီကရေလွတ်တော်တက်တန်းတို့ကလည်းပဲအစိုးရကလွတ်တော်မှာလည်းပဲပြည်တော်စုချက်ခိုင်တဲ့ဖွံ့ဖြိုးရေးပါတီကလွတ်တော်အများစုတခါတမ်းမတော်ကကိုယ်စားလှယ်တွေဆိုတာလည်းပဲဒါကျွန်တော်တို့ပြောရရင်တော့ဟလာပြည်တော်စုချက်ခိုင်တဲ့ဖွံ့ဖြိုးရေးပါတီနဲ့နီးစပ်တဲ့အခြေအနေရှိခဲ့တာကိုကျွန်တော်တို့ဒီလိုပဲနားလည်ထားခဲ့ရတာကိုတခါအစိုးရကလည်းပဲတကယ်တကယ်ကြတော့ပြည်တော်စုချက်ခိုင်တဲ့ဖွံ့ဖြိုးပါတီကဦးဆောင်တဲ့အစိုးရလိုပဲပြောရမှာပဲလေအဲ့ဒီအချိန်ကာလတုန်းကခုနကဦးရထွန်းပြောတဲ့တမ်းပါဆိုလွတ်တော်နဲ့အစိုးရကြမှာတချို့နားလည်မှုလွဲတာလေးတွေရှိခဲ့တယ်အခုကလည်းပဲ NLD ဥဆောင်တဲ့အစိုးရ NLD ဥဆောင်တဲ့လွှတ်တော်အဲ့လိုအခြေအနေမျိုးဖြစ်လာနိုင်တယ်လို့ဦးရထွန်းယူဆလာ
။အဲဒီဟာမှာတော့အဓိကအခုဒီ NLD ပါတီကိုဥဆောင်တဲ့ဒေါက်ဆန်းစုကြည်အနေနဲ့ကျွန်တော်တို့လွှတ်တော်နဲ့အစိုးရပေါ့နော်လွှတ်တော်ကနေဒီအစိုးရရန်တရားအစိုးရကိုကြီးကြပ်တယ်ထိန်းချုပ်တယ်အပြန်အလှန်ထက်ကန် balance လုပ်တယ်ဆိုတဲ့ဥစ္စာကိုကောင်းကောင်းဒီသဘောပေါက်နားလေထားတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့
ကျွန်တော်တို့ဒီစနစ်ကအစိုးရကိုထိန်းချုပ်တယ်ဆိုတဲ့အခါမှာအစိုးရကလိုက်တဲ့ဥပဒေတွေကိုအကောင့်တွေပေါ်ပြီးတော့လက်တွေ့ကျင့်သုံးရတာဖြစ်တယ်လက်တွေ့ကျင့်သုံးရတာဖြစ်တဲ့အခါကျတော့အစိုးရတည်ရဆိုတာက9နှစ်တကယ်အကြောင်းလဲရှိနိုင်တယ်အဲ့တော့အခု9နှစ်ပြည့်သွားလို့ဦးသိန်းစိန်အစိုးရထွက်ခွာသွားတဲ့အခါမှာ NLD အစိုးရတက်လာတဲ့အခါမှာအစိုးရအဖွဲ့ဝင်တွေကတော့ဒေါက်ဆန်းစုကြည်စိတ်ကြိုက်ရထားတာတွေဖြစ်တဲ့အတွက်ကြောင့်မလို့ mindset အပြောင်းလဲမှာတော့ဗာပဲကြီးကြီးဒီအမတ်ခံနိုင်နေဆိုပေမဲ့သူ့ရဲ့အောက်ကရန်တရားကြီးကအာဝူဖြစ်နေ
ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်တို့အရင်တော့ကတည်းကပြည်သူပေါ်မှာစနစ်ခဲတဲ့အဲကျွန်တော်တို့ဒီမတရားမဟုတ်မတရားလုပ်ခဲ့တဲ့ဥပဒေလက်သုံးကြလုပ်ခဲ့တဲ့ဟာတွေကအဖြစ်နေရရှိနေတယ
်ဒီ
နေ့တော့ဒီဟာကချက်ချင်းပြောင်းမှာမဟုတ်ဘူးပြောင်းမှာမဟုတ်တော့နောက်သွတ်တော်တက်တန်းမှာလဲဒါတွေကကျေးဇူးတွေဥမာ
တော့
အစိုးရဖွဲ့ပြောင်းသွားပြီနဲ့ဒီလန်ဒီယာကြီးရဲ့အဲဒီမဟုတ်မဟာနော်ဒီမှန်မှန်ကန်ကန်မရှိတဲ့ထောင်ရက်ချက်တွေဥပဒေအတိုင်းမလုပ်တဲ့ကိစ္စတွေ
အ
ဲအဲ့ဒါမျိုးတွေကိုဒီလူလူတို့ကဟာသွတ်တော်ကိုယ်စားလှယ်နေတာတစ်ဆင့်မေးခွန်းတွေမေးတာအစိုးရတင်တာအားသဖြင့်တော့လေ
ဒီလို
ဟာတွေလောက်လာတဲ့အခါမှာအစိုးရအဖွဲ့ရဲ့အကြီးအကဲကဒါကိုသဘောပေါက်ဖို့လိုတယ
်ဟုတ်ကဲ့
ဒါဟာမတို့အစိုးရအဖွဲ့ဥဆောင်နေတဲ့အဲဒီလူအုပ်ချုပ်ရေးရန်တရားကြီးကိုကောင်းအောင်သွတ်တော်ကနေတခင်ဒီလူလူကသာကြီးကျက်နေတာဖြစ်တယ်ဆိုတာသဘောပေါက်လက်ခံပြီးတော့သူ့ရဲ့ဝင်ကြီးတွေကိုကန့်ကြည့်တဲ့ဟု
တ်ကဲ့ဟုတ်ကဲ့ဦးရထွန
်းအားလည်းမှုရှိ
ဟုတ်ကဲ့ဒီလူပါလေဦးရထွန်းဖုန်းလိုင်းကတိတ်မကြည့်တော့ခင်ဗျာကျွန်တော်တို့အတန်မတဲခွက်တော့ပါဘူးကျွန်တော်တို့ပြန်ခေါ်ပါမယ်ဦးရထွန်းကြားသားကြားရသေးလားတော့မသိဘူးဦးရထွန်းဖုန်းလိုင်းကိုချပြီးတော့ပြန်ခေါ်ပါမယ်လိုင်းကခုနပြတ်တော့ပြတ်တော့ဖြစ်ပါတယ်အော်ကျွန်တော်တို့ Facebook ကနေပြီးတော့ဆွေးနွေးထားတဲ့သောတာရှင်တယောက်ကပြောပါတယ်အခုချိန်ကလွှတ်တော်ရဲ့စွမ်းရည်ကိုဆင်ရမယ့်ချိန်မဟုတ်သေးဘူးလို့ထင်တယ်တဲ့ဘာလို့လဲဆိုတော့ပထမအစိုးရရဲ့အရှုပ်တွေကိုရှင်းရမယ့်ကာလကတနည်းနဲ့နှစ်နှစ်ကြာနိုင်တယ်တဲ့လွှတ်တော်တက်တန်းက9နှစ်ဆိုတော့ကျွန်တော်တို့နှစ်နှစ်လောက်ထိအချိန်ယူပြီးတော့အရှုပ်တော်ပုံတွေရှင်းမယ်ဆိုရင်တော့အပြောင်းအလဲဆိုတာဖြစ်ဖို့တော်တော်ခက်ပါလိမ့်မယ်လို့ကျွန်တော်မြင်ပါတယ်မန်းကျွန်တော်တို့အခုတစ်ခေါက်သဂိုင်းကတည့်ရဲ့ဆွေးနွေးမယ့်သောတာရှင်ဒေါ်ရီချူဒေါ်ရီချူသဘောထားပြောနိုင်ပါပြီဒေါ်ရီချူကြားပါလား
ကြားပါလားရှင်
ဟုတ်ကဲ့ကြားပါတယ်ဒေါ်ကြီးချူပြောပါခင်ဗျာ
ဟုတ်ကဲ့ကျမတို့ပြီးရှင်တာလေးတွေကိုမေးလို့ရပါလား
ဟုတ်ကဲ့မေးလို့ရပါတယ်ပြောပါမေးပါဒေါ်ကြီးချူ
ဟုတ်ကဲ့ကျမတို့ဒီ59ဆောက်ကိုပြီးရှင်မယ်
ဆိုတော့ဟုတ်ကဲ့သတင်းတွေထွက်ပေါ်နေတာပါအဲ့ဒါဟုတ်ပါသလား
ဟုတ်ကဲ့ကိုစောကပီဒေါ်ကြီးချိုမေးတာကြားမယ်ထင်ပါရဲ့ကိုစောကပီပြန်ဖြေပေးပါလ
ားအခုဒီအဲ့ဒီငါးချက်ကိုစာလုံးနဲ့ပတ်သက်ပြီးတော့နော်ဒါပြင်ဆင်ဖို့ဆိုင်းငံ့ထားဖို့အတွက်ဆိုပြီးတော့အခုဒါပတင်းတွေထွက်ပေါ်နေရလဲဒါကျွန်တော်တို့အားလုံးသိပြီးဖြစ်ပါလေဒီကိစ္စနဲ့ပတ်သက်လို့တော့နော်အခုဒီလက်ရှိဒါ NLD ပါတီရဲ့ဥက္ကဋ္ဌတောင်ဆန်းစုကြည်ဒီနေ့နော်တမတော်အရာရှိကြီးတွေတမတော်ကာဝေးကြီးတွေတက်ချုပ်နေဒါပြည့်တဲ့အခါမှာသိကြတယ်ဒီလိုအစီအစဉ်တွေရှိတယ်အခုလက်ရှိတမရကိုအလားဒီတမရကို nominate တမရကိုကံပိုလုပ်တယ်ဆိုရင်တော့မှအကြေတော်စုတမရမဖြစ်သေးဘူးဆိုလို့ရှိရင်ဒါယာယီတမရအနေနဲ့ပဲဖြစ်အောင်လို့ဆိုတာကျွန်တော်တို့ဟိုကြားနေရတဲ့အခြေအနေဖြစ်တယ်ဆိုတော့လည်းတကယ်တမ်းလက်တွေ့အခြေအနေမှာတက်ချုပ်နေဘလောက်တော့အောင်ဆန်းစုကြည်တို့အနေနဲ့ NLD အနေနဲ့ဘလောက်အခြေတိုင်းတာပြီးဆွေးနွေးခဲ့တယ်ဆိုတာတော့လက်ရှိကျွန်တော်တို့ဘယ်သူမှမသိရပါဘူး NLD ပါတီနဲ့တောင်ဆန်းစုကြည်ကိုနိုင်တာပဲသိတာဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ဗျာ
ဆိုတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ယူဆတာကတော့ဒါဒီအာကိုပြင်ဆင်နိုင်ဖို့အတွက်တော့တောင်ဆန်းစုသမရဖြစ်ဖို့အတွက်ဒါဆိုင်းငံ့တဲ့ကိစ္စပဲဖြစ်ဖြစ်ပြင်ဆင်မှုကိစ္စပဲလုပ်နေနေဆိုရင်ဒါကောင်းနေလို့ကျွန်တော်တို့ယူဆတယ
်ဒီ
လိုလည်းပဲဒီအတိုင်းဒါဒီဖြစ်လာနိုင်တယ်မဖြစ်လာနိုင်ဘူးဆိုတော့ဒါကာယနာရှင်ရဲ့ပါတီတွင်းအာဒီကြရတယ်ပြန်မှာဖြစ်ပါတယ်
ဟုတ်ကဲ့ဒေါ်ယူချိုကြားမယ်ထင်ပါတယ်ဒီအချိန်တွေကလက်ရှိသတင်းတွေထွက်နေတာပဲရှိပါတယ်ဘာမှတော့ဘယ်သူမှတော့တိတိကျကျမသိသေးပါဘူးခင်ဗျာကျွန်တော်ဆွေးနွေးထားတဲ့ Facebook ကနေ message မှတ်ချက်ပြီးဆွေးနွေးထားတဲ့အထက်မှာတော့အများစုကအကောင်းမြင်ပါတယ်သူကလက်ရှိပြည်သူ့လွှတ်တော်နဲ့မျိုးသားလွှတ်တော်နှစ်ရလုံးကောင်းပါတယ်တဲ့နောက်တစ်ယောက်ကလည်းဆွမ်းဆောင်နိုင်မယ်လို့အပြည့်အဝယုံကြည်ပါတယ်တဲ့နောက်တစ်ယောက်ကဘာပဲဖြစ်ဖြစ်ထိမ့်ကြီးနိုင်မယ်လို့ယုံကြည်ပါတယ်တဲ့နောက်သူကတော့ပြောင်းလဲခြင်းတံပြီးလို့ကြွေးကြော်ပြီးမဲဆွယ်စည်းရုံးထားတဲ့ NLD လွှတ်တော်အမတ်တွေနေရာအများကြီးရထားတဲ့လွှတ်တော်တဲ့တရအနေနဲ့အရင်လွှတ်တော်ဟောင်းနဲ့မတူပဲကောင်းတဲ့ဘက်ကိုပြောင်းကိုပြောင်းလဲလိုက်မယ်လို့အတွင်းမဲ့ယုံကြည်ပါတယ်တဲ့အများစုကအကောင်းမြင်ကြတာတွေ့ရပါတယ်ကျွန်တော်တို့မလေးရှားကတည်းကဆွေးနွေးမယ်တော်တော်ရှင်ကိုထွေးကိုဖိတ်ခေါ်ပါမယ်ကိုထွေးရဲ့သဘောထားကိုပြောနိုင်ပါပြီ
အာဟုတ်ကဲ့ကြားရလား
ကြားပါတယ်ပြောပါကိုထွေ
း Hello ဟုတ်ကဲ့ပါအာဒီနားစုပ်ကိုဆက်လုံးကစားနေပတ်သက်ပြီးတော့အာဒီလိုမျိုးပြင်မယ်ဆိုတော့ဒီကောင်ကျွန်တော်တို့လည်းကြားရတာပေါ့နော
်ဟုတ်ကဲ့
အာဒီရက်ကူစားလို့ကြာကအမှန်တမ်းပြောလို့ဒီကိုပြင်ရမှာ
ဟုတ်ကဲ့
ဒါပေမဲ့ဒီသလိုအနေထားမှာတော့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တာပေါ့နော
်ဟုတ်ကဲ့ခင်ဗျာကိုထွေးဆွေးနွေးချက
်လုပ်ခဲ့ပြီပါ
ကိုယ်တွေးဆွေးနွေးချက်ကျွန်တော်နားလည်ပါတယ်တခုပဲကျွန်တော်ပန်ကြားကျင်တာကကျွန်တော်တို့ဒီကနေ့ဆွေးနွေးတဲ့အကြောင်းအရာက59စလုံးကိုပြင်လို့ရမလားမရဘူးလားပြင်ဖို့လုပ်နေသလားမလုပ်နေဘူးလားဖြတ်မလားပြင်ဆင်မလားဆိုတဲ့အကြောင်းအရာမဟုတ်ပါဘူးကျွန်တော်တို့လွတ်တော်ရဲ့ဆွမ်းဆောင်ယူကိုကျွန်တော်တို့ခံမှန်းပြီးတော့ကျွန်တော်တို့သုံးသပ်ကြတဲ့သဘောပါအဲ့ဒီအကြောင်းအရာလည်းပဲနောက်တစ်ချိန်ဆွေးနွေးမယ့်အထက်မှာပါလာပါလိမ့်မယ်နောက်တစ်ယောက်ကိုကျွန်တော်ထပ်ပြီးတော့ဆက်ပြီးတော့ဖိတ်ခေါ်ပါမယ်ကိုထွန်းထွန်းဝင်းကြားရပါလားကိုထွန်းထွန်းဝင်းပြောပါကိုထွန်းထွန်းရဲ့သဘောဒါဟုတ
်ကဲ့ကြားပါလားခင်ဗျာ
ဟုတ်ကဲ့ပြောပါကိုထွန်းထွန်းဝင်
းဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကလေကျွန်တော်အဓိကတော့ကျွန်တော်ပြည်သူလူထုကတော့တော်စုကိုကျွန်တော်တို့ကမန်ဒိတ်ပေးလိုက်တာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ကြားပါတယ်ကိုထွန်းထွန်းဆက်ပြောပ
ါဟုတ်ကဲ့အဲ့ဒီမှာကျွန်တော်တို့ကဒီအနိုင်ရပါဒီ NLD ကကျွန်တော်တို့အရေးပါတဲ့လူတော်ကော်မတီကတိုင်းနာလူတော်အမတ်တွေကိုတို့ကိုလိုဥက္ကဋ္ဌလေးဥက္ကဋ္ဌတောင်းပေးတာတော့ကျွန်တော်အနေနဲ့ကတော့အတူတူပေါ်ဆောင်နေလို့ပြောမှာခင်ဗျာ
ဟုတ်ကဲ့ဆိုဒီလူတော်ဟာအရင်တော့ကလူတော်ထဲပို့ပြီးတော့လုံနိုင်လိမ့်မယ်လို့ကိုထွန်းထွန်းဝင်းယူဆတယ်ပေါ့
အဲကျွန်တော်တို့ကတော့ကျွန်တော်အယူအဆလေးပြောရမယ်ဆိုလို့ရှိရင်တော့ဒီဥပဒေတွေဒီဥပဒေတိုင်းသားတွေကိုပြည်တော်လက်ထက်ပေါ့နော
်ဟုတ်ကဲ့
ကျွန်တော်တို့ဒီ2020ဖွဲ့စည်းဥပဒေပေါ်ကျေးဇူးအစုတွေအနေနဲ့ကျွန်တော်ပြည်ပြည်လို့မရသေးတဲ့ကာလပတ်လုံးကတော့ဒီတိုင်းသားတွေရဲ့ရပ်ပြီးကနေ
ဟုတ်ကဲ့
တိုင်းသားတွေရဲ့ဒီပြည်ပြည်ကနေဒီပြည်ပြည်တိုင်းလို့ပြောရတော့ဥပဒေလုံးနိုင်လို့ပြောတော့ကျွန်တော်တော့တည်တည်ယူဆပါဦးခင်ဗျာ
ဟုတ်ကဲ့ကိုထွန်းထွန်းဝင်းကျေးဇူးအများကြီးတင်ပါတယ်ခုနဆွေးနွေးတဲ့အထက်မှာလည်းပါပါတယ်ဒီ2008အခြေခံဥပဒေအချက်တည်းကရှိနေတာပါဒါကို NLD ကလည်းကောင်းကောင်းသိပါတယ်အခုရွေးကောက်တင်မြောက်ခံရဲ့လွတ်တော်ကိုယ်စားလှယ်ယူလည်းကောင်းကောင်းသိပါတယ်ဒါပေမဲ့ဆိုကြပါစို့ဟလာပြပြပြပြောင်းလဲဖို့လုပ်တယ်ဦးရထွန်းနဲ့ကိုစောကပြီကိုကျွန်တော်ရွေးပြီးဟိုအဓိကမေးချင်ပါတယ်ပြပြပြောင်းလဲရေးလုပ်မယ်ပါမယ်ဆိုတဲ့အခါဖြစ်မလာတဲ့အခါကျတော့မှဒီအခြေခံဥပဒေကြီးကြောင့်ရှိနေလို့ဆိုလို့အကြောင်းပြလို့သိမမလားဦးရထွန်းဘယ်လိုသဘောရလဲကျွန်တော်အချင်းချုပ်လေးပြောပါအ
ဲဒီလိုတော့ရှိတာပေါ့လေကျွန်တော်တို့ဒီအနိုင်ရပါတီအနေနဲ့ကတော့လွတ်တော်ထဲမှာအမတ်အင်ကအများစုဖြစ်တဲ့အတွက်ကြောင့်မလို့ဥပဒေတွေကိုတော့သူတို့ပါတီရဲ့ policy ဘူဟာဒ်အတိုင်းပေါ့နော
်တန
်ကြီးကိုပြည်ရင်ကြောင်းလဲဖို့အတွက်ဥပဒေတွေတော့စိတ်သက်ကြောင်းလဲပြည်ရင်ပြတ်ထန်းလို့ရတယ်ဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့မှာကတော့ကျွန်တော်တို့ဒီတမတော်ရဲ့ထောက်ခံချက်လိုတာပေါ့လေအဲ့တော့အဲ့ဒါကတော့နည်းနည်းခက်မှာပေါ့
ဟုတ်ကဲ့ခင်ဗျ
အဲ့တော့ကျွန်တော်တို့ပြည်သူလူထုပေါ်မှာအခုအုပ်ချုပ်နေတဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စတွေဆိုရင်ခုနပြောလဲပြောတော့တာရှိတယ်ကျွန်တော်တို့မြို့နယ်အချင်းအုပ်ချုပ်ရေး
the solution to a wind angle. Not yet, that's where the solution is that today when you can I alma, no? And I never tell you, no question, she's not good. They like their card at all. He paying Ocho Yemu, time data, Gine, Gine, can Ocho Yemuha, Gine, Dandida, Soya, Quiet, Gine, Yemu, Pippido, Edima, to a Dandida, Gine, Soya, Quiet, Yone, Pippi.
Okay,
so, to a Diago.
เนาะพอที่ผมเชื่อว่าอุปริมาโกก็อํานาจแก่ด้อมเลยส่วนเนาะดีใจดีตาดีเนี่ยซวยอ่ะอภัยเอาแค่ทาบิดาผิดแต่ตัวจอมรู้ดีอยู่เนี่ยอุชุยมูฤเทียนอุชุยมูฤโหเลยเราว่าดีเลยวินิธานะออกกันเลยทีเดียวโอเคยาเลยอ่ะที่อุฤอไตเนี่ย
โอเคอุยถึงเนนลิชุบไปแล้วดีใจดีตาอยู่ส่วนแล้วก็จ้างไล่เลยยาเลยโอเคแต่ถ้าเยอะแต่เพื่อกูเลยตัวดีดีเลยวินิธานะออกกันเลยทีเดียวทุบไล่เลยยาเลยอะไรก็เลย ดูความจริงของชีวิตอุดมนะเยอะแต่เพื่อกูที่จะอุดมจะทำดีต่อทางเรียนมีดูแลสุขภาพด้วยเอ้าเลยโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเค
မြောက်ရှိပါတယ်ကျွန်တော်တို့အချိန်10မိနစ်လောက်ပဲကြာမှာတော့တယ်ကိုတင်ထွေးဝင်သဘောထားပြောပါခင်ဗျာကိုတင်ထွေးဝင်ကြားပါလားဟုတ်ကဲ့ဆလိုင်းပွေကုန်းကိုတင်ပါမယ်ဆလိုင်းပွေကုန်းသဘောထားပြောပါခင်ဗျာဟယ်လိုဆလိုင်းပွေကုန်းကိုတင်ထွေးဝင်တယောက်ဘယ်သူကြားပါလဲ
ပုဂ္ဂိုလ်နိုင်ငံရေးဓမ္မတွေဖြစ်တဲ့သို့တော့အခုလွတ်တော်ကကျွန်တော်နာမည်တက်ချင်တဲ့ဥစ္စာအင်္ဂလိပ်လိုနေဆိုရင်တော့အာလေအမ် Parliament for National Reconciliation လို့နာမည်တက်ချင်တယ်။ဒါကြောင့်လေဆိုတော့ပြန်လေပြည့်မြည့်ရေးလွတ်တော်ဆိုတော့ဒေါ်အောင်ဆန်းစုကြည်နဲ့အဲတပ်မတော်ကကာချုပ်လုလာမဲ့ကာကွယ်ရေးရှိချုပ်တော့ခွန်ပြူတဲ့ဥစ္စာတော့ပဲသူတို့ဆွေးနွေးနိုင်ပြီလို့ကျွန်တော်ထင်တယ်။ဟော
ဆောက်တော့
စိုက်တဲ့ဒီဘိတ်လွတ်တော်အစင်းတော့မရောက်နိုင်သေးဘူးလို့ကျွန်တော်ထင်တယ်။ထင်းတိန်တိန်တိန်နေပဲဒီပုဂ္ဂိုလ်ကြီးနှစ်ယောက်ရဲ့အာဘောရဲတဘောထားတွေကြည့်ပြီးတော့မှဥပဒေတဖြည်းဖြည်းပြုသွားလိုက်မယ်လို့ကျွန်တော်ထင်ပါတယ်ဆရာ
။ဟုတ်ကဲ့ပါခင်ဗျာ။မေတ္တလမျိုးကဦးစိန်မောင်ကလည်းပဲဒီလွတ်တော်ကလုပ်ငန်းတာဝန်တွေအပြည့်အဝဆောင်ရွက်သွားနိုင်ကြမယ်လို့အလေးနဲ့ယုံကြည်တဲ့ကြောင့်ဆွေးနွေးထားပါတယ်။နောက်တော်တော်ရှင်တူကလည်းပဲဒီလိုပဲအကောင်းမြင်ဆွေးနွေးထားပါတယ်ခင်ဗျာ။ကျွန်တော်တို့ပင်တိုင်းဆွေးနွေးပေးတဲ့ဦးစောကပီ၊ဦးရထွန်၊ပေါဝင်ဆွေးနွေးပေးကြတဲ့သူတွေအားလုံးနားဆင်သူတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်။နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြလိမ့်တာပေါ့ခင်ဗျာ။
ကြောကြောသိန်းစီစဉ်ပြီးတော့ထုတ်လုပ်သူကိုရနိုင်တဲ့အတူတင်ဆက်ပေးခဲ့တဲ့စနေညတဲ့လေလာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုစနေညနဲ့အင်္ဂါညတွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါရှင
်မြောက်ကိုရီးယားဟာသူ့ရဲ့ပဲ့ထိန်တပ်ဒုံးကျည်ကိုထင်ထားရတဲ့ဆော်ပြီးတော့လွတ်တယ်မဲ့အနေအထားမှာရှိနေတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့စနေနေ့မှာပြောပါရယ်အခုလိုစီစဉ်ပြောင်းတဲ့ပေါ်ပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေကိုမြောက်ကိုရီးယားဘက်ကအကြောင်းကြားတာမရှိသလိုပဲ့ထိန်ဒုံးကျည်ကိုတနင်္ဂနွေနေ့မှာလွတ်တယ်မဲ့လို့မျှော်လင့်ရတယ်လို့လည်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရမုံဆုံကွမ်းကပြောပါရယ်အမေရိကန်တရုတ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံကကိုယ်စားလှယ်တွေဟာအာကန်ကတာလီဘန်နဲ့အာဖဂန်အစိုးရကြားငြိမ်းချမ်းရေးဆွေးနွေးပွဲဖြစ်ပွားလာအောင်လှုပ်ဆောင်မဲ့အစီအစဉ်တရက်အပေါ်တဘောတူလိုက်ကြပါပြီ။ဒီလမကုန်ခင်ကျင်းပနိုင်မှုရည်ရွယ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာတာလီဘန်ကိုယ်စားလှယ်တွေတက်ရောက်ဖို့လေးနိုင်ငံကိုယ်စားလှယ်တွေကဒီကနေ့စနေနေ့မှာအစ္စလာမဘတ်မြို့မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ထုတ်ပြန်ချက်တရက်နဲ့အခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။အာဖဂန်နိုင်ငံတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုအဆုံးသတ်ပြီးနိုင်ငံရေးအရာအဖြေရှာနိုင်တဲ့လမ်းစဉ်စီကိုဦးတည်သွားမဲ့ငြိမ်းချမ်းရေးလမ်းမြအမြင်ပုံတစ်ခုကိုလည်းရည်ဆွဲလိုက်နိုင်တယ်လို့လေးနိုင်ငံကိုယ်စားလှယ်တွေကပြောပါတယ်။စနေနေ့ကထိုင်ဝမ်တောင်ပိုင်းတိုင်နန်မြို့အနီးကိုပဟိုဖြူပြီးတော့ပြင်းထန်တဲ့ငလင်တစ်ခုလှုပ်ခတ်သွားတာကြောင့်ကြီးမားတဲ့လူတွေတိုက်ခန်းတွေပြိုကျပြီးကလေးငယ်တူအပါအဝင်အနည်းဆုံးလူ70ဦးသေဆုံးခဲ့ပါတယ်။ရာနဲ့ချီတဲ့လူလဲတန်ရာရခဲ့တယ်လို့အဆောက်အဦးထဲမှာလူဒါဗဇင်ပေါင်းများစွာပိတ်မိနေစေဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ပြည်အား6.4အဆင့်ရှိတဲ့ဒီငလင်ဟာတိုင်နန်မြို့ရဲ့အရှေ့တောင်ဘက်43ကီလိုမီတာအကွာကိုပဟိုဖြူပြီးတော့လှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒစစ်တမ်းအသင်းကပြောပါတယ်ရှင်။
သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ဆူလမန်ထာလဝရီဖြစ်ပါတယ်ရှင်ကျွန်မစုမွန်ကဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုတော့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးပြန်ပြီးတော့နားဆင်နိုင်ပါတယ်မနေ့ပြန်မနေ့6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ်တနင်္ဂနွေမနေ့ခင်း VOA အစီအစဉ်တွေကိုလည်းနားဆင်ကြဖို့ဖိတ်ခေါ်ပါရစေတော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.